Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ်ဇွန်လ4ရက်တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မကြသေးခင်နိုင်ပိုင်းအတွင်းကပဲလန်ဒန်တံတားပေါ်မှာဗန်ကားနဲ့တိုက်ခိုက်မှုကြောင့်လူတချို့ထိခိုက်ဒဏ်ရာရသွားပါတယ်သမ္မတထရန့်အနေနဲ့ဥရိယာတီပြောင်းလဲမှုကိုယုံကြည်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောပါတယ်အိန္ဒိယမြန်မာနေဆက်မဏိပူရပြည်နယ်အတွင်းပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်တပ်ဖွဲ့ဝင်3ဦးသေဆုံးသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပထမဆုံးချိန်ဆွေရင်ချစ်ကြည်ခီးစဉ်နဲ့ပတ်သက်လို့ဆွေဒင်နိုင်ငံရောက်ကရင်လူထုအတိုင်းဝိုင်းရဲ့အမျှော်လင့်ချက်ကဘယ်လိုရှိနေပါသလဲ
အဲ့လိုမျိုးတင်ရတာတော့ကျွန်တော်တို့ဝမ်းပါတယ်ကျွန်တော်တို့လည်းတလိုက်တည်းလေးကြိုးစိုးတယ်နောက်ပြီးတော့ကျွန်တော်တို့ဒီ community ဘိုင်းနေနေဆွေမျိုးပြည်တော်ဘယ်လိုဝစီစဉ်လဲလည်းလို့ရမယ်ဆိုတာကျွန်တော်တို့နောက်တစ်ဆင့်ချင်
းဒါကတော့ကရင်ဆွေဒင်အတိုင်းဝိုင်းရဲ့ဥက္ကဋ္ဌကပြောပြသွားတာပါတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တနင်္ဂနွေနေ့တိုင်းတင်ဆက်နေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူစနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်ပြည်ထောင်ငံလန်ဒန်မြို့မှာရှိတဲ့ London Bridge တံတားပေါ်မှာအခုလေးတွင်ပဲဗန်ကားဒဇင်းနဲ့လူတွေကိုလိုက်တိုက်တာကြောင့်တံတားပေါ်မှာရှိနေတဲ့သူတချို့ထိခိုက်ဒဏ်ရာရပြီးလမ်းဘေးမှာလဲကြကုန်တယ်လို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်အခင်းဖြစ်တဲ့အချိန်ကတံတားပေါ်မှာရှိနေတဲ့မျက်မြင်သက်သေတွေရဲ့အဆိုအရတံတားပေါ်မှာရှိနေတဲ့သူတွေကိုအဖြူရောင်ဗန်ကားနဲ့လိုက်တိုက်တာကြောင့်လူ၈ဦးလမ်းဘေးမှာလဲကြကုန်တယ်လို့ဆိုပါတယ်အခင်းဖြစ်တဲ့နေရာအနီးမှာတင်နတ်တန်တွေကြားရတယ်လို့လည်းဆိုပါတယ်ဗန်ကားဟာသိမ့်မြစ်ကိုဖြတ်ဖောက်ထားတဲ့တံတားပေါ်ကနေတောင်ဘက်ကိုဥတီပြီးအချိန်ပြင်းစွာနဲ့မောင်းလာတာကိုတွေ့ရကြောင်းလဲမျက်မြင်သက်သေတွေကပြောပါတယ်ရိုက်တာသတင်းဌာနကိုပြောပြရတဲ့တခြားမြင့်မြင့်သက်သက်တရားရဲ့အဆိုအရကတော့လူတချို့ဟာဓာတ်တန်ရာတွေရထားကြပုံရတယ်လို့ဆိုပါတယ်။ထိခိုက်ဒဏ်ရာမှုအခြေအနေတွေကိုတော့ပြည်ထောင်အာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။လန်ဒန်ကလာတဲ့တခြားသတင်းတွေအရကတော့အမျိုးသား2ဦးဟာလည်းဗန်ကားနဲ့တိုက်တဲ့နေရာနဲ့မရှိမနှောင်းတိုက်တဲ့အချိန်နဲ့မရှိမနှောင်းအချိန်လောက်မှာပဲလန်ဒန်ဘရစ်ဂျ်တံတားရဲ့တောင်ဘက်မလမကမှာရှိတဲ့ရက်ွက်တစ်ခုအတွင်းကဈေးတဲကိုဝင်ပြီးအမျိုးသား2ဦးကိုဓာတ်နဲ့ထိုးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဓာတ်ထိုးမှုဖြစ်တဲ့နေရာကိုရဲတပ်ဖွဲ့ဝင်တွေရောက်မလာခင်အထိဆိုင်ထဲမှာရှိနေတဲ့ဈေးဝယ်တွေကိုဆန့်ရှင်ကမြေရောက်ခန်းထဲမှာဖွက်ထားပေးတယ်လို့မြင်မြင်သက်သေတွေပြောတာကိုကိုကာပီဖော်ပြထားပါတယ်။အခုချိန်မှာတော့အခင်းဖြစ်တဲ့နေရာကိုလက်နက်ကန်ပြည်တင်ရဲတပ်ဖွဲ့ကလုံခြုံရေးတာဝန်ယူထားပြီးအခင်းဖြစ်တဲ့နေရာကိုမလာကြဖို့တတိပေးချက်လည်းထုတ်ပြန်ထားပါတယ်။လန်ဒန်ကနေနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေအရကတော့အကြမ်းဖက်မှုဟာမတူညီတဲ့နေရာသုံးခုမှာဖြစ်နေတယ်လို့ဆိုပါတယ်။နောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေကိုမကြာခင်တင်ပြပေးသွားပါမယ်ခင်ဗျာ
။2016ရွေးကောက်ပွဲမှာသမ္မတထရမ့်အနိုင်ရအောင်လို့ဒိုနယ်ထရမ့်ရဲ့မဲဆွေစည်းရုံးရဲ့အဖွဲ့နဲ့ရုရှားနိုင်ငံတို့ကြားဘယ်လိုလျှို့ဝှက်ပူးပေါင်းကြံစည်ခဲ့တယ်လဲဆိုတာကိုတမတ်ကြက်ကြစုံစမ်းစစ်ဆေးပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကိုအမေရိကန်ပြည်ထောင်စုတလွှတ်အနည်းဆုံး135မြို့နဲ့အခြားကမ္ဘာနိုင်ငံတွေမှာပါစနေနေ့ကကျင်းပခဲ့ပါတယ် March for Truth အမှန်တရားတွေချီတက်ပွဲလို့ခေါင်းစဉ်တက်ထားတဲ့ဒီဆန္ဒပြပွဲကိုတက်ကြွလှူရှားတဲ့အဖွဲ့18ဖွဲ့ပါတဲ့အမျိုးသားညွန်ပေါင်းအဖွဲ့ကစီစဉ်လာဖြစ်ပြီးအဲ့ဒီထဲမှာ Women March အဖွဲ့ရော Progressive Democrats of America အဖွဲ့တွေလည်းပါဝင်ခဲ့ပါတယ် American လွတ်တော်တွေကစုံစမ်းစဲကိစ္စမှာအထောက်အထားခံလို့နဲ့ပါတီအကျိုးစီးပွားကင်းတဲ့စုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဖို့လွတ်လပ်တဲ့ကော်မရှင်အဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးကိုဆန္ဒပြနေတဲ့ဒီညွန်ပေါင်းအဖွဲ့ကတောင်းဆိုနေတာဖြစ်ပါတယ်။ Washington DC မှာသမ္မတထရန့်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်နေခြင်းမှာပဲရာသီဥတုဆိုင်ရာ Paris သဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံတဲ့အနေနဲ့စနေနေ့ကအင်ဘီရိုနာတဝိုက်မှာလူတွေစုဝေးခဲ့ကြပါလိမ့်။
ဥရိယာတီပြောင်းလဲမှုဖြစ်ပေါ်နေတယ်ဆိုတာကိုသမ္မတထရန့်အနေနဲ့ယုံကြည်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကစနေနေ့မှာပြောကြားလိုက်ပါတယ်။သမ္မတထရန့်အနေနဲ့ဥရိယာတီပြောင်းလဲမှုဖြစ်ပေါ်နေတယ်ဆိုတာနဲ့ညဉ့်ညမ်းစေတဲ့ပစ္စည်းတွေဟာလည်းအဲ့ဒီလိုဖြစ်စေတဲ့အကြောင်းအရာတွေမှာပါဝင်ကြောင်း CNN ရုပ်သံဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတကြီးဟေးလီကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံမေးမြန်းခန်းကိုတော့ CNN ရဲ့ State of the Union အစီအစဉ်မှာဒီကနေ့တင်းငွေနေ့မှာထုတ်လွှင့်ပြသမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ Paris ဥရိယာတီသဘောတူညီချက်ကနေနှုတ်ထွက်မှာဖြစ်ကြောင်းသမ္မတထရန့်ကကြာတာပရီးနေ့မှာကြေညာလိုက်ပြီး America First လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုအတွက် Number 1ဦးစားပေးလှုပ်ဆောင်မယ်အကြောင်း သူမဲဆွယ်စည်းရုံးစဉ်ကာလကပေးခဲ့တဲ့ကတိကိုအကောင့်ထဲပို့လိုက်တာဖြစ်ပါတယ်ပဲရစ်သဘောတူညီချက်မှာပါဝင်ခြင်းအပြင်အမေရိကန်ရဲ့စီးပွားရေးကိုထိခိုက်နှံ့နာစေတာအလောက်ကိုင်းတွေပပျောက်ကုန်တာအချုပ်အခြာအာဏာပိုင်ဆိုင်မှုကိုအာရော့သွားစေတာတွေအပြင်တိုင်းပြည်အနေနဲ့အမြဲတမ်းသူများနောက်ကနေကြကြံခဲ့မယ်လို့သမ္မတထရန့်ကပြောပါတယ်။တောက်ကြနေတော့ကတော့သမ္မတအနေနဲ့ဥရယာတိပြောင်းလဲမှုအပေါ်ယုံကြည်ခြင်းရှိမရှိသမ္မတအင်ဗျူတော်ကဘယ်သူ့ကိုမှမေးလို့မရနိုင်ခဲ့ပါဘူး။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကတော့ဥရယာတိပြောင်းလဲမှုအပေါ်ယုံကြည်မှုမရှိကြောင်းနဲ့ဒါဟာလိမ့်လဲပြောဆိုခြင်းဖြစ်တာဖြစ်ကြောင်းသမ္မတထရန့်ကမကြာခဏပြောကြားခဲ့တာပါ။
အီရတ်တပ်တွေကမူဆူးမြို့မှာရှိတဲ့ IS စစ်သွေးကြွတွေကိုနောက်ဆုံးအနေနဲ့တိုက်ခိုက်ဖို့စစ်စင်ရေးအသစ်တွေပြန်စနေတယ်ဆိုပေမဲ့ ISD ခြေကုပ်ယူရာဇဲဖြစ်တဲ့မြို့ရဲ့ရှေ့ခေတ်ဟောင်းနေရာတွေကိုအီရတ်တပ်တွေရှင်မတိုးနိုင်ပဲဖြစ်နေပါတယ်။နောက်ဆုံးထိုးစစ်တွေပြန်စခဲ့ပြီးရက်ပိုင်းအတွင်းမှာပဲ IS တွေထိန်းချုပ်ထားတဲ့ဒေသမှာပိတ်မိနေတဲ့ဒေသခံတွေမထိခိုက်ရအောင်အကာအကွယ်ပေးနေရတာကြောင့်အမေရိကန်ကြောတောက်နောက်ခံပေးထားတဲ့အီရတ်စစ်စင်ရေးတပ်ဖွဲ့အတွက်အခက်ကြုံနေရတာဖြစ်ပါတယ်။မူဆူးမြို့ပြန်ရရေးတိုက်ပွဲဟာအချိန်ယူရလိမ့်မယ်လို့တန်ဖိုးတွေကဝန်ခံပြောဆိုပါတယ်။အရသားတွေလုံခြုံစွာနဲ့ဘေးကင်းရကိုထွက်ပြေးနိုင်အောင်အစိုးရကထိန်းချုပ်ထားတဲ့လမ်းကြောင်းတွေဖွင့်ပေးထားရတဲ့အတွက်လောလောဆယ်သူတို့ရဲ့ထိုးစစ်တွေကိုယာယီရပ်ဆိုင်းထားကြောင်းအီရတ်တပ်မှုတူက VOA ကိုပြောပါတယ်။မူဆူးမြို့မှာဆွဲထားတဲ့ IS စစ်သွေးကြွတပ်ထင်းမှာနိုင်ငံသားတိုက်ခိုက်ရေးသမား200ကျော်အပါအဝင်တပ်ဖွဲ့ဝင်1000လောက်ထိရှိနိုင်တယ်လို့အီရတ်တပ်ကခန့်မှန်းထားပြီးလေးမိုင်ပတ်လေဒေတာကို ISD ထိန်းချုပ်တာပါ။အဲ့ဒီဒေတာမှာအရေးပေါ်အစားအစာနဲ့တောက်ရည်တန့်လိုအပ်နေတဲ့အရသား2သိန်းလောက်ပိတ်မိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ
်။ VOA American တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမေကန်တန်းကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျ။အိန္ဒိယမြန်မာနယ်စပ်မဏိပူရပြည်နယ်အတွင်းကတန်နူပါခရိုင်အတွင်းစနေနေ့ကပေါက်ကွဲမှုတစ်ခုဖြစ်သွားခဲ့တဲ့အတွက်အာတန်တနကန်တိုင်ရင်းကတပ်သား3ဦးထိခိုက်ဒဏ်ရာရသွားပါတယ်။မနီပူရာပြည်နယ်အင်ဖာမြို့နယ်ကီလိုမီတာ100ကျော်ဝေးတဲ့အင်ဖာမိုရီအဝေးပြေးလမ်းမကြီးနဲ့မုံချမ်းရွာလမ်းတောင်ကိုအာတန်တနကန်တိုင်ရင်းကတပ်ဖွဲ့ဝင်တွေခြေလျင်ကင်းလက်နေတဲ့အချိန်မှာ IED လမ်းဘေးထောင်ပုံပေါက်ကွဲသွားခဲ့တာဖြစ်ပါတယ်။ပေါက်ကွဲမှုကြောင့်တပ်သားစူဘေဒါရှာရမ်ဆာချင်းနဲ့ပါစုမတာရီတို့3ဦးထိခိုက်ဒဏ်ရာရသွားတယ်လို့မဏိပူရရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရသူတပ်သား3ဦးစလုံးကိုအိန္ဒိယလေတပ်ရဟရင်နဲ့လိုက်မာခိုမာရှိတဲ့စစ်ဆေးရုံကိုတည်ဆောင်သွားတယ်လို့ဆိုပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကလူငယ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဂျူဘိုလိဂ်ရဲ့ဒေသခံဘင်္ဂလီကောင်းဆောင်တူဂျာတာပရီနေတို့ကလမ်းဘေးမှာတင်ဆောင်ခဲ့တာကိုတွေ့ရပြီးနောက်စစ်တကောင်းပြည်နယ်ရန်ကမတီခရိုင်ဥပါဇီလာဒေသမှာရှိတဲ့တောင်ပေါ်နေတိုင်းသားလူမျိုးဖြစ်တဲ့ချက်မာခေါ်တဲ့လူမျိုးတွေရဲ့နေအိမ်နဲ့ဈေးဆိုင်တွေကိုဒေသခံဘင်္ဂလီတချို့ကတောက်ကြနေတုန်းကမီးရှို့ဖျက်ဆီးခဲ့ပါတယ်။ဒီဖြစ်ရအတွင်းအသက်85နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့ပါတယ်။ဥပါစီလာဒေသအကြီးအကဲကတော့ဒီနေအိမ်နဲ့ဈေးဆိုင်ပေါင်း130လောက်သာတိုက်ခိုက်ခံရတယ်လို့ပြောနေပေမဲ့ဒေသခံတွေကတော့နေအိမ်နဲ့ဈေးဆိုင်ပေါင်း200ကျော်ဖောက်ထွင်းလူရဲ့မီးရှို့ဖျက်ဆီးခံရတယ်လို့ Daily Star သတင်းဌာနကပြောပါတယ်။ဒီဖြစ်ရကြောင့်အဲ့ဒီဒေတာကရွာ3ရွာနေတောင်ပေါ်တိုင်းဒေသလူနေစုဒေတာကနေအသက်ဘေးလုံခြုံမှုရအောင်လို့အရင်ဆွန့်ခွာပြီးတောင်ပေါ်နဲ့တောအုပ်ရှိရာဘက်ကိုထွက်ပြေးခိုလုံကြပါတယ်။အဲ့ဒီဒေတာမှာ144ညမထွက်ရအမိထုတ်ပြန်ထားပြီးလူစုလူဝေးမလုပ်ဖို့တားမြစ်ထားပေမဲ့တိုက်ခိုက်မှုတွေရှိနေစေဖြစ်ပါတယ်။ဒီလိုရန်ကတိုက်ခိုက်မှုတွေဖြစ်နေတဲ့ဒေတာကိုထိန်းချုပ်ဖို့ရဲနဲ့စစ်တပ်ကလာရောက်ခြင်းမရှိသေးဘူးလို့ဒေတာကနေကပြောပါတယ်။အဲ့ဒီဒေတာအုပ်ချုပ်ရေးနဲ့လုံခြုံရေးအဖွဲ့အကြီးအကဲကတော့အရေးပေါ်အစည်းအဝေးတရက်ခေါ်ယူပြီးဒီဖြစ်ရမှန်ကိုစုံစမ်းဖို့ကော်မရှင်တရက်ဖွဲ့စည်းခဲ့ပါတယ်
။မြက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার ဘုံတီထွင်ရေးအစီအစဉ်ကိုဆက်မလုပ်ဖို့နိုင်ငံတကာကဝိုင်းဝန်းဖိအားပေးမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကတိုးမြှင့်လှုံ့ဆော်လိုက်ပြီးဒဏ်ခတ်ပိတ်ဆို့ထားတဲ့စီးရင်ထဲမှာလူပုဂ္ဂိုလ်14ဦးနဲ့ကုမ္ပဏီ၄ခုကိုထပ်ထည့်သွင်းလိုက်ပါတယ်။ဒီနေ့ထဲမှာမြက်ကိုရီးယားကပက်ထင်းတဒုံကြီးစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာကြတဲ့ကခီးသွွာလာကွင်ပိတ်ပင်တာနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေကိုလုပ်ဖို့လုံခြုံရေးကောင်စီကတင်းကြီးတင်းကျပ်ထက်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့တိုင်ပင်ပြီးဆုံးဖြတ်ချက်ကိုအကြမ်းရေးပေးတဲ့အမေရိကန်ပြည်ထောင်စုကပြင်ထန်တဲ့သဘောထားကိုပြသခဲ့ပြီးမြောက်ကိုရီးယားကထပ်ပြီးရန်စလာခဲ့ရင်ဘလို့တုံ့ပြန်နိုင်လဲဆိုတဲ့နီလန်းပေါင်းစုံကို စဉ်းစားရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကကြေညာပါတယ်။အရင်လမှပြုလုပ်ခဲ့တဲ့၃ခုအပါအဝင်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေဟာဒီလောက်ရက်တွေဆက်မလုပ်ဖို့ပြောထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရရောက်နေပါတယ်။နျူကလ িয়ার လက်နက်စမ်းသပ်ထုတ်လုပ်မှုတွေကိုနိုင်ငံတကာကဘယ်တော့မှလက်ခံမှာမဟုတ်ဘူးဆိုတာမြောက်ကိုရီးယားအနေနဲ့သဘောပေါက်ဖို့လိုတယ်လို့လည်းသမ္မတကြီးဟေလီကပြောပါတယ်။မြောက်ကိုရီးယားရဲ့အဲ့ဒီလိုအာမခံတဲ့လောက်ရက်တွေကိုသိခံပါခင်ဗျာ။မြောက်ကိုရီးယားအဲ့ဒီလိုအာခံတဲ့လောက်ရက်တွေကိုနိုင်ငံတကာကလည်းအတော်စိတ်ပြက်နေကြပြီဖြစ်ပါတယ်။မြောက်ကိုရီးယားကဒီနှစ်ကစကတည်းကဆိုရင်ပဲထင်းတာဒုံးကြီးကိုစင်စမ်းသပ်ပြုလုပ်ခဲ့ပြီးတချို့ဟာတောင်ကိုရီးယားနဲ့ဂျပန်နဲ့ရုရှားနိုင်ငံတွေနားမှာကတ်ကြခဲ့တာဖြစ်ပါတယ်အခုလိုမြောက်ကိုရီးယားရဲ့အရင်းနှီးဆုံးမိတ်ဆွေတိအစိုးရကတောင်မြောက်ကိုရီးယားရဲ့လောက်ရက်တွေအပေါ်စိတ်ပူလာနေတာပါ
2019ခုနှစ်ဥရောပချန်ပီယံလိဂ်ဖလားနောက်ဆုံးဘောလုံးပွဲကိုစနေနေ့ညကစပိန်နိုင်ငံရီယယ်မက်ဒရစ်အသင်းနဲ့အီတလီနိုင်ငံကဂျူဗန်တက်စ်အသင်းတို့ရှင်ပြိုင်ကစားကြတာမှာရီယယ်မက်ဒရစ်အသင်းက၄ဂိုးတကိုးနဲ့အပြတ်သတ်အနံ့ရပြီးချန်ပီယံဖလားကိုစုကူးသွားပါတယ်ဗြိတိန်နိုင်ငံဝီလာနယ်ကာဒစ်မြို့မှာကျင်းပတဲ့ချန်ပီယံလိဂ်မှာရီယယ်မက်ဒရစ်ကတိုက်စစ်မှုခရစ်စတီယာနိုရိုနာဒိုက၂ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ရိုနာဒိုကပထမပိုင်းမိနစ်20မှာတကူနဲ့ဒုတိယပိုင်း64မိနစ်မှာတကူအသီးသီးသွင်းခဲ့ပါတယ်ရီယယ်မက်ဒရစ်အတွက်ကျန်နှစ်ဂိုးကိုတော့ကာလို့စ်ကာဆမီရိုကဒုတိယပိုင်း68မိနစ်မှာနဲ့မာကိုအဆန်ဆီယိုကဒုတိယပိုင်းမိနစ်90မှာအသီးသီးသွင်းခဲ့ပါတယ်ဂျူဗန်နက်စ်အတွက်တလုံးတည်းသောခြေပါဂိုးကိုတော့မာရီယိုမန်ဇူကစ်ကပထမပိုင်း29မှာသွင်းပေးခဲ့ပါတယ်မိနစ်ကချန်ပီယံဖြစ်ခဲ့တဲ့ရီယယ်မက်ဒရစ်အသင်းကအခုလိုအနိုင်ရလိုက်တဲ့ကြောင့်ဥရောပဖလားချန်ပီယံလိအဖြစ်ပြောင်းလဲကျင်းပနေတဲ့ဒုတိယနှစ်20ပြည့်ခုခံကာကွယ်တဲ့အသင်းဖြစ်လာခဲ့ပါတယ် Direct from Washington The
Voice of America The VOA ကိုဇော်ဝင်းနိုင်တဲ့ကိုညံဝင်းအောင်တို့ကသတင်းတွေကိုပြောပြသွားတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှသူ့ရဲ့ပထမဆုံးအကြိမ်ကနေဒါနဲ့ဆွီဒင်နိုင်ငံချစ်ကြည်ရေးခီးစဉ်တွေအတွက်မြန်မာနိုင်ငံကနေစတင်ထွက်ခွာတော့မှာဖြစ်ပါတယ်။ဇွန်လ5ရက်နေ့ကနေ6ရက်နေ့အထိကြာမြင့်မဲ့ကနေဒါခီးစဉ်အပြီးမှာတော့ဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာမှာပါ။သူ့ရဲ့ဆွီဒင်ခီးစဉ်ကိုဆွီဒင်နိုင်ငံရောက်ကရင်အတိုင်းဝိုင်းတစ်ခုလုံးကကြိုးဆိုကြောင်းဥဆောင်သူတွေကပြောပါတယ်2016ခုနှစ်ကစပြီးတော့ဆွီဒင်နိုင်ငံမှာဒုက္ခသည်အဖြစ်အခြေချနေထိုင်တဲ့ကရင်တိုင်းရင်းသားတွေကိုဆွီဒင်အစိုးရကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ပြီးနိုင်ငံသားအဖြစ်ပယ်ချနေတဲ့ကိစ္စကိုဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်ညှိနှိုင်းဖြေရှင်းပေးနိုင်လိမ့်မယ်လို့သူတို့ကမျှော်လင့်မိကြောင်းဆိုပါတယ်ဆက်ပြီးနားဆင်ပါရှင်ဇွန်လ9ရက်နေ့နောက်ပိုင်းဆွီဒင်နိုင်ငံကိုပထမဆုံးချိန်လာရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ချစ်ကြည်ရဲ့ခီးစဉ်တွင်သူတို့ကရင်အတိုင်းဝိုင်းနေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်မိကြောင်းကရင် Swedish Community လို့ခေါ်တဲ့ဆွီဒင်နိုင်ငံရောက်ကရင်အတိုင်းဝိုင်းခေါင်းဆောင်တွေကပြောပါတယ်။အထူးသဖြင့်သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဒေါအောင်ဆန်းစုကြည်ကိုတင်ပြလိုကြောင်းကရင်ဆွီဒင်အတိုင်းဝိုင်းဥက္ကဋ္ဌဒေါ်တီရာနိုင်ကအခုလိုပြောပါတယ
်။သူတို့ကရင်လူစုတွေကိုဒီဆွီဒင်ဆွေရကအကြမ်းဖက်သမားအနေနဲ့ဆွဆွဲပြီးတော့ဗောနော်။နိုင်ငံသားတင်လျှောက်တာကိုပြစ်ပယ်တယ်။အဲ့ဒီအချက်ရဲနောက်ပြီးတော့ကျွန်တော်ဒီဆွေးနွေးနိုင်ငံရောက်တဲ့ကရင်လူထုတွေတော်တော်များများကဘာမှကြီးနဲ့အဆက်အသွယ်ရန်ပြတာပေါ့နော်။ဘာဖြစ်ဆိုတော့ကျွန်မဆိုရင်ငွေငွေတွေဘာမှကြီးကနေထွက်လောက်ခွာပြီးတော့ဒုက္ခတွေမှာ15နှစ်ကြာနေတယ်။အဲ့လိုအလားတူကရင်လူထုတွေတော်တော်များများအဲ့လိုမျိုးဖြစ်တာပေါ့နော်။ဘာမှကြီးရဲ့အနေအထားတွေဆိုတာလည်းဘာမှမသိဘူး။ဒီကျွန်တော်တို့ကရင်လူထုတွေကဒီမှာနေတဲ့လူတွေကတနည်းနည်းတစ်ချက်ချင်းဘာမှကြီးကိုပြန်လဲမယ်ဆိုရင်ဘယ်လိုပုံစံမျိုးနဲ့ပြန်ရမလဲဆိုတော့ကျွန်တော်တို့မသိကြ။ကျွန်တော်တို့အနေနဲ့အဲ့ဒီ80အမှားကဒီနေ့နေ့နိုင်ငံရဲ့အနေနဲ့ table ကိုရှိလဲဆိုတာလေးကိုကျွန်တော်တို့လည်းသိကျင်တယ်
။ဒေါအောင်ဆန်းစုကြည်အနေနဲ့သူတို့အခက်အခဲတွေကိုဆွီဒင်အစိုးရနဲ့ညှိနှိုင်းဆွေးနွေးပေးဖို့မျှော်လင့်မိတယ်လို့လည်းဒေါ်တီရာနိုင်ကဆိုပါတယ်။ဆွီဒင်တနိုင်ငံလုံးမှာကရင်လူဦးရေ 2,000 ကျော်ရှိတယ်လို့လည်းသူကပြောပါတယ်။နိုဘယ်ကြီးညိုင်းဆုရှင်လက်ဖြင့်မြန်မာဒီမိုကရေစီရေးမှာဥဆောင်လှုပ်ရှားခဲ့သူလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုဆွီဒင်နိုင်ငံကသူ့ရဲကောင်းအဖြစ်အတိအမှတ်ပြုထားကြောင်းဒေါ်တီရာနိုင်ကအခုလိုပြောပါတယ်။
ဒီစီဒီနိုင်ငံမှာဆွေတော်ဆွေစုကြည်ကိုတကယ်သူရဲ့ကောင်းတယောက်နေနေပဲမြင်တယ်။သူကဒီစီဒီလူသူတွေကလည်းပဲသူ့ကိုအရင်လေးစားတာပေါ့နော်။ဘာဖြစ်လဲဆိုတော့သူကဒီစီဒီအတိုင်းဝဲမှာသွားနေတဲ့နေရာတိုင်းဘာသူမဆိုဘူးနော်။သူကမေးမယ်။ဥမာပဲနိုင်ငံလာတယ်။သူကဘာမှကြီးဆိုဟာအောင်ဆွေစုကြည်တိတ်လာတယ်တိတ်လာပေါ့လို့အရင်လေးစားတယ်အဲ့တကယ်ဟီရိုပုံစံမျိုးနဲ့ပဲကြောရတယ်ပဲကျွန်မစားတာပေါ့နော် positive တွေပဲကြားနေရတာ
ဒ ီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့မြန်မာနိုင်ငံအနေနဲ့ဆွီဒင်နိုင်ငံရဲ့လူမှုဖူလုံရေးစနစ်နဲ့အမျိုးသမီးနဲ့ကလေးတငယ်တွေကိုဦးစားပေးချမှတ်တဲ့စနစ်တွေကိုလေ့လာအတူယူဖို့ကောင်းတယ်လို့မြင်ကြောင်းသူကအခုလိုဆက်ပြောပါတယ
်။တက်ကြီးရွယ်ကိုဆောင်ရှားရေးတို့ဟန်နီကက်တဲ့ပဲဆောင်ရှားရေးတို့နောက်ပြီးတော့ဒီဟိုမောက်ဆူမန်တဲ့ဒီကလေးတွေပေါ့နော်ဒီဆောင်ရှားရေးဌာနတွေမှာဒီဗမာပြည်အနေနဲ့အများကြီးအတူယူသိနေအချက်လက်တွေအများကြီးရှိတယ်လေဒီဆွီဒင်နိုင်ငံမှာအဓိကတဲ့သက်ရွယ်ဝင်တဲ့ကလေးတွေအဲနောက်ပြီးတော့ဒီဟိုဘလပါမယ်အဲမော့ဆူမာဒီအတွေ့အရန်ကောင်းတဲ့နိုင်ငံတဲ့နိုင်ငံဖြစ်တယ်လေခရီးခွင့်လေးအရေးအရန်ကောင်းတယ်အမျိုးမျိုးခွင့်ရည်ဒီအဲ့ဒါတွေရတဲ့ဒီကျွန်တော်ဘုမဒီနေဆာလိုက်မယ်ဆိုရင်ဒါတွေကဘာမှနိုင်ချင်လို့ရတဲ့နေသားမှမရှိသေးဘူးအဲ့တော့ဒီစစ်စစ်လာမယ်ဘုမဒီဖွံ့ဖြိုးတိုးတဲ့ရေမှာအဲ့လိုအခန်းကဏ္ဍဒီမှာအတူယူလို့ရတဲ့ဟိုဘလပါမယ်လေးလာပြီးတော့ဟိုဘလိုကကော်ပီကူးလို့ရတဲ့အနေအထားတွေအများကြီးရှိတယ်အဲ့လိုမျိုးသားဗမာပြည်မှာလုံနိုင်ခဲ့တယ်လို့ဆိုရင်တော့အရင်ကောင်းမယ်လို့တော့ကျွန်တော်တို့မြင်တယ်လေ
ဒေါအောင်ဆန်းစုကြည်ဟာဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဆွီဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်လာရောက်မှာဖြစ်ပါတယ်ဒီမတိုင်ခင်ကနေဒါနိုင်ငံကိုဂျွန်လ5ရက်နေ့ကနေ9ရက်နေ့အထိချစ်ကြည်ရေးခီးစဉ်ဖြစ်အရင်သွားရောက်မှာဖြစ်ပါတယ်။2005ခုနှစ်ကဆွီဒင်နိုင်ငံကနေဒေါအောင်ဆန်းစုကြည်ကိုအကြမ်းမဖက်ဒီမိုကရေစီတိုက်ပွဲဝင်မှုတွေလူခွင့်ရေးလှုပ်ရှားမှုတွေအတွက်အိုလော့ပန်းစုချီးမြှင့်ခဲ့ပါတယ်။ကပ္ပကလေးများစုကိုတော့2011ခုနှစ်ကဆွီဒင်နိုင်ငံမှာဒေါအောင်ဆန်းစုကြည်ကိုဂုဏ်ပြုချီးမြှင့်ခဲ့ပါတယ်ရှင်။
တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ပြမှာပါ။မြန်မာနဲ့အာရှနိုင်ငံအချို့ကအထည်ချုပ်လုပ်ငန်းတွေကိုဥအောင်ခင်ကနှိုင်းရှင်သုံးသက်ထားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။နိုင်ငံခြားအထည်လုပ်ငန်းရှင်တွေဟာလောကဈေးပေါ်တဲ့တိုင်းပြည်တွေမှာရင်းနှီးမြှုပ်နှံကြတာများပါလေ။တရုတ်၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်ဟာလောကသက်သာပါလေ။ဒါကြောင့်လေတရုတ်၊ကိုရီးယား၊ထိုင်ဝမ်၊ဂျပန်နဲ့ဥရောပကုမ္ပဏီတွေမြန်မာပြည်မှာအထည်ချုပ်လုပ်ငန်းတည်ထောင်ကြတာဖြစ်ပါလေ။ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာအနည်းဆုံးလောကဟာတစ်လဒေါ်လာ150ရှိပြီးထိုင်းမှာတော့တစ်လ250ရပါတယ်။မြန်မာရဲ့အနည်းဆုံးလောက်ခကတစ်လဒေါ်လာ90လောက်ရှိပြီးဘင်္ဂလားဒေ့ရှ်မှာ45ဒေါ်လာသာရပါတယ်မြန်မာပုဂ္ဂိုလ်ရဲ့ဆေးရကိန်းလုံးဟာအထည်ချုပ်လုပ်ငန်းကရတဲ့ဝင်ငွေဖြစ်ပါတယ်2015မှာဒေါ်လာတန်း1000ဘူးမြန်မာကတင်ပို့နိုင်ပြီမြင့်အိမ်နည်းချင်းနိုင်ငံတွေကိုမှီဖို့အများကြီးလိုပါသေးတယ်အဲ့ဒီနှစ်မှာကမ္ဘောဒီးယားကဒေါ်လာတန်း6000ဘူးဗီယက်နမ်ကတန်း3000ဒီပါဘူးတင်ပို့နိုင်ခဲ့ပါတယ်ဗီယက်နမ်မှာအထည်ချုပ်အလုပ်သမား2000ခွဲလောက်နဲ့စက်ရုံ6000နီးပါးရှိပါတယ်။လောက်ခနည်းလေလုပ်ငန်းရှင်တွေကြိုက်တည်မှုလောက်ခနည်းတဲ့နိုင်ငံတွေကိုစုပြုံဝင်ရောက်လို့ရှိပေမဲ့မြန်မာပြည်ဟာဘင်္ဂလားဒေ့ရှ်လိုမဖြစ်ဖို့လိုအပ်ကြောင်းသတိပေးကြပါတယ်
။မြန်မာနိုင်ငံမှာအနည်းဆုံးလောက်ခတစ်နှစ်ကျပ်3600ပေးဖို့2015ခုနှစ်တုန်းကသတ်မှတ်ပါတယ်။အလုပ်ရှင်ဘက်ကတော့2500လောက်သာပေးလိုပါတယ်။3600နဲ့ဆိုရင်စီးပွားရေးတွက်ချေမကိုက်တဲ့အတွက်စက်ရုံတွေပိတ်ရလိမ့်မယ်လို့တရုတ်နဲ့တောင်ကိုရီးယားကုမ္ပဏီ90လောက်ကချိန်ချောက်ပါတယ်အနည်းဆုံးလောက်ကတစ်နှစ်ကျပ်3600နဲ့စားမလောက်ကြောင်းအလုသမားတက်မကဘက်ကရှင်းပြပါတယ်စက်ရုံဥပဒေမှာအလုချိန်တစ်ပတ်44နာရီအချိန်ပိုက16နာရီစုစုပေါင်းနာရီ60လောက်ခွင့်ပြုထားပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာတပတ်64နာရီလုတ်ခွင့်ပြူကြောင်းအလုသမားရေးဌာနကအမိန့်ထုတ်ပါတယ်အလုရှင်ကတော့ကုန်စည်များများထုတ်လုပ်နိုင်ပြီးများများရောင်းရဖို့သာစိတ်ဝင်စားပါတယ်အလုသမားရဲ့ဘဝအခြေအနေကိုဦးစားမပေးကြပါဘူ
းမြန်မာအထည်ချုပ်လုပ်ငန်းကအလုသမား40ရာခိုင်နှုန်းဟာတောင်ကိုရီးယားကုမ္ပဏီတွေမှအလုပ်လုပ်ကြပါတယ်မြန်မာအလုသမားဥပဒေကိုဖျောက်ဖျက်ရမှာလဲတောင်ကိုရီးယားတွေအများဆုံးဖြစ်ပါတယ်အချိန်ပိုလုပ်ဖို့အစိုးရကခွင့်ပြုထားတဲ့ပိုပြီးခိုင်းတဲ့နေရာမှာတောင်ကိုရီးယားကုမ္ပဏီတွေနာမည်ကြီးပါတယ်။အထည်ချုပ်စက်ရုံ39ခုကလုံသမား1200ကို Action Labor Rights အဖွဲ့ကတွစ်ဆုံမေးမြန်းတဲ့အခါမှာ62ရာခိုင်နှုန်းကတရားဝင်သတ်မှတ်ထားတဲ့အချိန်ပိုတဲ့အမြင့်ဆုံးပိုလုပ်နေရတယ်လို့ပြောပါတယ်။ ဒီထဲမှာအလုံသမား15ရာခိုင်နှုန်းဟာလုံပြရတဲ့အချိန်ဘူးအတွက်လောက်ခမရဘူးလို့သိရပါတယ်။ကလေးလုံသားတွေကိုလည်းတောင်ကိုရီးယားပိုင်းကုမ္ပဏီတွေမှာတွန့်နေပါတယ်။အလုံယုံ69ရာခိုင်နှုန်းမှာအရေးပေါ်ထွက်ပေါက်မရှိပါဘူး
။အတဲချုပ်လုပ်ငန်း180လောက်မှာလူမှုကျင့်ဝတ်စံချိန်စံညုံးကိုလိုက်နာနိုင်ကြပြီးကြံစက်ယုံတွေမှာသတ်မှတ်ထားတဲ့စံချိန်စံညုံးကိုမလိုက်နာကြဘူးလို့အထည်ချုပ်လုပ်ငန်းရှင်များအသင်းဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးအောင်မျိုးဟိန်ပြောတာကိုဇန်နဝါရီ29ရက်နေ့ထုတ်မြန်မာတိုင်းစ်သတင်းမှာဖော်ပြပါရယ်ဥရောပအမေရိကန်နဲ့ဂျပန်ကိုတင်ပို့တဲ့စက်ယုံတွေကသာစံချိန်စံညုံးလိုအပ်ချက်ကိုလိုက်နာကြပြီးတရုတ်နဲ့မြန်မာပိုင်းစက်ယုံတွေကတော့မလိုက်နာကြဘူးလို့ဆိုပါတယ်ကျင်းဝတ်လိုက်နာအောင်အလို့သမားသမဂ္ဂတွေကလည်းတိုက်တွန်းကြပါတယ်ကမ္ဘာနိုင်ငံကြီးတွေတောင်းဆိုတဲ့အတိုင်းစက်ယုံမှာလိုက်နာရမယ်လူမှုကျင်းဝတ်စံချိန်စံညွှန်းတွေကိုပြည်တွင်းလုပ်ငန်းရှင်တွေလိုက်နာကြဖို့လိုပါတယ်ဒီကိစ္စမှာအစိုးရရဲ့ကူညီထောက်ပံ့မှုလိုအပ်နေတယ်လို့ဆိုပါတယ
်အာရှဒေသမှာဘင်္ဂလားဒေ့ရှ်ပြီးရင်မြန်မာဟာလောကအနည်းဆုံးဒေသဖြစ်ပါတယ်အထည်ချုပ်လုပ်ငန်းရှင်တွေအဖို့လောက်ခနည်းလေအများအစွန်းများလေဖြစ်တဲ့အတွက်မြန်မာပြည်မှာရင်းနှီးမြှုပ်နှံလိုကြတာသဘောဝကျပါတယ်။ဒါကြောင့်မြန်မာအထည်ချုပ်လုပ်ငန်းတစ်ဝက်လောက်ဟာနိုင်ငံခြားပိုင်သို့မဟုတ်နိုင်ငံခြားနဲ့ဖက်ဆက်လုပ်သားသူတွေဖြစ်ပါတယ်။တရုတ်၊ကိုရီးယား၊ထိုင်ဝမ်နဲ့ဂျပန်တို့အပြင်အနောက်တိုင်းကုမ္ပဏီတွေလည်းအထည်ချုပ်လုပ်ငန်းမှာပါဝင်လာကြပြီဖြစ်ပါတယ်။ဒါကြောင့်မြန်မာအလုပ်သမားတွေတန်ရတာကြီးလောက်ခရဖို့နဲ့စက်ရုံအစီအတန်းရှိရေးဟာအရေးကြီးလာပါတယ်အာရှနိုင်ငံတွေမှာမနစ်ကအနည်းဆုံးလောက9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိတိုးလာတာတွေ့ရပါတယ်အိန္ဒိယမလေးရှားထိုင်းကမ္ဘောဒီးယားနဲ့အင်ဒိုနီးရှားမှာလောက်ကတိုးလာပါတယ်ဘင်္ဂလားဒေ့ရှ်မှာတော့မပြောင်းလဲပါဘူးကမ္ဘောဒီးယားမှာအလုသမားတမကရဲ့တောင်းဆိုမှုကြောင့်လောက်ကတိုးပြရပါတယ်အင်ဒိုနီးရှားမှာတော့စားလောက်အောင်အစိုးရကအနည်းဆုံးလောက်ကိုတိုးပြပါတယ်တရုတ်နဲ့ဖိလစ်ပိုင်မှာတစ်လဒေါ်လာ300ကျော်ရပြီးမလေးရှားထိုင်းနဲ့အင်ဒိုနီးရှားမှာတစ်လဒေါ်လာ250ကျော်ရပါတယ်။အိန္ဒိယ၊ဗီယက်နမ်နဲ့ကမ္ဘောဒီးယားမှာတစ်လဒေါ်လာ150လောက်ခရကြပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာတော့100အောက်သာရနေကြပါတယ်ခင်ဗျာ
။ဒါကတော့ဥကောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ပါရှင်။အခုတော့ဒေါ်လာလာတန်းတင်ဆက်နေတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါရှင
်ဒီတင်ပါအင်္ဂလိပ်မြန်ကင်ဆယ်ကန်ဒါမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်နေတဲ့ idiom အသုံးအချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
slap in the face
ကိုတင်ပြပေးမှာဖြစ်ပါတယ်ဆလုံးပေါင်းကSLAP slap ka yai da INNTHE FACE in the face ka မျက်နှာမှာဆိုတော့စကားစုတစ်ခုငယ်ဓာတ်ရိုက်အသေးတွေကတော့မျက်နှာမှာရိုက်လိုက်တာဖြစ်ပါတယ်ကျမတို့မြန်မာမှာတော့မျက်နှာမှာရိုက်တယ်ဆိုကြတဲ့ကအဓိကပါးကိုရိုက်တာမို့ပါးရိုက်လိုက်တယ်လို့သုံးကြတာဖြစ်ပါတယ် idiom ဆိုတဲ့ဓာတ်ရိုက်အသေးတွေကတော့ယင်သီးစော်ကားရာရောက်တဲ့အခမ်းရခက်စီတဲ့တိတ်ခါကြစရာကောင်းတဲ့ရင်ပြလှတဲ့စိတ်ပြက်စရာကောင်းတဲ့စိတ်ဆင်းရဲစရာဖြစ်တဲ့နာကြီးစရာဖြစ်တဲ့အပြုအမူပြောဆိုမှုကိုညှို့သုံးတာဖြစ်ပါတယ်။တနည်းတော့လူတူးအနေနဲ့လက်တွေပါကိုအရိုက်ခံရတာမဟုတ်ပေမဲ့လို့လေပါရိုက်ခံရတယ်လို့ပဲနာကြီးရာစော်ကားရာရောက်စီတဲ့အပြုအမူပြောဆိုခံရမှုကိုညှို့နာဖြစ်ပါတယ်။ဒီအုံကိုသမ္မတ Trump က Paris ရာသီဥတုထိန်းသိမ်းရေးသဘောတူညီမှုကနေအမေရိကန်ကနှုတ်ထွက်မယ်ဆိုတဲ့အကြောင်းဇွန်လ2ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်နိုင်ငံတကာကောင်းဆောင်တွေကစိတ်ပျက်စွာတုန်ပြန်ခဲ့ကြရမှာပုံရမင်းကြီးရဲ့ Vatican နန်းတော်ကနေအရာရှိတူကသမ္မတ Trump ဒီလိုလုပ်တာကို slap in the face ဆိုတဲ့ idiom ကိုတုန်ပြီးတုန်ပြန်ခဲ့တာကိုသတင်းကောင်းကြီးတွေမှာခုလိုဖော်ပြခဲ့ကြတာဖြစ်ပါတယ
် Vatican official says Trump leaving Paris deal would be slap in the face
Trump က Paris သဘောတူညီမှုကနေအမေရိကန်ကိုနှုတ်ထွက်မယ်လို့ပြောတာဟာကမ္ဘာကြီးပေါ်တိတ်ယဉ်သိတဲ့ဆက်ဆံမှုဖြစ်တယ်လို့ဗန်ကန်အရာရှိတူကပြောတဲ့အကြောင်းသတင်းကောင်းကြီးတွေမှာကိုကာဖော်ပြခဲ့ကြတာဖြစ်ပါတယ် slap in the face နဲ့ပတ်သက်လို့ George Group ပြည်တဲ့ဥမာကူလေးလာကြည့်ကြရအောင်ပ
ါ It was a slap in the face for Mary to be scolded in front of other staffers
ဒီ ခြားမှုရန်တွေရှိမှအစုခံရတာမယ်ရီအတွက်ကတော့တိတ်ကိုစိတ်ထိခိုက်စရာကောင်းတဲ့အပြုမှုပဲဖြစ်တယ်လို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ It was a slap in the face for Mary to be scolded in front of other staffers.
ကိုဆလေကျင်ပြပြီးမှကတော့
Pull the plug.
ဖြစ်ပါတယ်။စာလုံးပေါင်းက PULL pull ကဆွဲထုတ်လိုက်တာ THE PLUG plug ကကျမတို့မြန်မာမှာလည်းအင်္ဂလိပ်အသုံးကိုယူပြီး plug လို့ခေါ်တဲ့မီလာစီဘူလျှက်စမီစီစီဘူဓာကျိုးနဲ့တွေ့ထားတဲ့ plug ကိုဆိုလိုတာဖြစ်ပါတယ်။စကူထုံရဲ့ဓာတ်ရိုက်ဒီဝေကတော့ plug ကို plug ပေါက်ကနေဆွဲထုတ်လိုက်တာဖြစ်ပါတယ်။ plug ကို socket ဆိုတဲ့ plug ပေါက်ကနေဆွဲထုတ်လိုက်ရင်မီးမလာတော့မှဖြစ်သလို idiom ဆိုတဲ့တော့ byte ဒီဝေကလည်းတခုခုကိုအဆုံးသတ်စီအောင်ပြုလုပ်လိုက်တာဖြစ်ပါတယ်။ဒီအုံကိုသမ္မတ Trump က Paris ရာသီဥတုသဘောတူညီမှုကနေအမေရိကန်ကနှုတ်ထွက်မယ်လို့ကြေညာခဲ့ရမှာသတင်းကောင်းကြီးတွေမှာ pull the plug ဆိုတဲ့အသုံးကိုညှိညွှန်းသုံးခဲ့ကြတာဖြစ်ပါတယ
် Trump pulls plug on Paris climate accords sentences Americans to early death
Trump က Paris the body မှုကနေနှုတ်ထွက်လိုက်တာဟာအမေရိကန်နိုင်ငံသားတွေကိုအသက်တူအောင်လှုပ်လိုက်တာပါပဲလို့ခေါင်းကြီးရဲ့အတိတ်ဘေကဆိုလိုတာဖြစ်ပါတယ် pull the plug အသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
The mayor pulled the plug on our project by cutting the funding.
မြို့တော်ဝင်ကကျွန်တော်တို့စီမံကိန်းကိုဆက်မလုပ်နိုင်အောင်ထောက်ပံ့ငွေကိုဖြတ်တောက်ပစ်လိုက်တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The mayor pulled the plug on our project by cutting the funding.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
No reverse gear.
ဖြစ်ပါတယ်No no ga ma shi da ma hout da ma phit da R E V E R S E reverse ga naw pyan saut da G E A R gear ga motor car gear so lo zaksu thun nge thai yai de be ga lo naw pyan saut de gear ma shi da phit par de motor car so yin naw pyan saut chin yin chima lu myama ma back gear thoe de lo so ja le shi de tai idiom so re the white de be ga lo ti khu khu go naw pyan saut da myo ma lout da ma shi da myo go so lo da phit par de ဒီတော့ကိုသမ္မတ Trump က Paris သဘောတူညီမှုကနေအမေရိကန်ကနှုတ်ထွက်လိုက်ပြီမဲ့လို့လေပြန်ပြီးစစ်ဆန်ညှိနှိုင်းမယ်လို့ပြောခဲ့တာကိုနိုင်ငံတကာကဝိုင်းတုံ့ပြန်ခဲ့ရမှာဥရောပကော်မရှင်ဥက္ကဋ္ဌကဒီသဘောတူညီမှုနဲ့ပတ်သက်လို့ဘယ်လိုမှနောက်ဆုတ်မှာမဟုတ်ဘူးလို့တုံ့ပြန်ပြောကြားတာကိုသတင်းမီဒီယာတွေမှာဖော်ပြခဲ့တာဖြစ်ပါတယ
် EU chief said that there was no reverse gear on the Paris deal.
EU ကြီးကဲက Paris the body မှုကနေနောက်ဆုတ်နိုင်မဲ့အခြေအနေမရှိဘူးလို့ပြောခဲ့တာဖြစ်ပါတယ်။ No reverse gear နဲ့ပတ်သက်ပြီး George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The ethnic group say there will be no reverse gear on the peace deal.
ညီချင်းရဲ့ the body မှုနဲ့ပတ်သက်လို့နောက်ပြန်ဆုတ်တာမျိုးမရှိဘူးလို့တိုင်းရင်းသားအုပ်စုတွေကပြောကြတယ်လို့ဒီပေရပါတယ်။
The ethnic group say there will be no reverse gear on the peace deal. A slap in the face, pull the plug, no reverse gear.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလာတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။ကျမတို့ရဲ့အစီအစဉ်တွေကို Radio, Internet Website နဲ့ Facebook ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ30.40-50တို့အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်မှာစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးနောက်ဆုံးအခြေအနေကိုကြည့်ကြရအောင်ပါအမေရိကန်နိုင်ငံရဲ့ကာကွယ်ရေးဝန်ကြီးဂျွန်မက်တစ်စ်ကမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့အပြောနဲ့အလုပ်ကိုက်ညီဖို့တိုက်တွန်းလိုက်ပါတယ်။တောင်တရုတ်ပင်လယ်မှာကျွန်းအထုတွေတိစောက်နေတာဟာနိုင်ငံတကာရဲ့ဥပဒေကိုမလေးမစားလောက်တာဖြစ်တယ်လို့လည်းဝေဖန်လိုက်ပါတယ်။စင်ကာပူရောက် VOA သတင်းတော် Bill Eight ပေးပို့ထားတဲ့သတင်းလွှာကိုဥကျော်စန္ဒာကပြောပြမှာပါရှင
်။စင်ကာပူနိုင်ငံမှာပြုလုပ်နေတဲ့ Shangri-La လုံခြုံရေးဆွေးနွေးပွဲမှာ American ကာကွယ်ရေးဝန်ကြီး James Mattis ကတောင်တရုတ်ပင်လယ်မှာတရုတ်တို့ရဲ့လွတ်ရပ်ကိုလက်မခံနိုင်တဲ့အကြောင်းအခုလိုပြောသွားပါတယ
် We cannot accept Chinese actions that impinge on the interests of the international community
နိုင်ငံကအကျိုးစီးပွားထိပါစေတဲ့တရုတ်ရဲ့လွတ်ရပ်ကိုကျွန်တော်တို့လက်မခံနိုင်ပါဘူးတရားဥပဒေစိုးမိုးတဲ့တည်ငြိမ်မှုဟာတရုတ်အပါအဝင်နိုင်ငံတိုင်းအတွက်အကျိုးရှိစေပါတယ်ကမ္ဘာပေါ်မှာစီးပွားရေးအင်အားအကြီးအမားဆုံးနှစ်နိုင်ငံကြားပြန်ဆိုင်မှုဖြစ်ပွားလာနိုင်ပေမဲ့ပြိပခါတွေဟာရှောင်လွှဲလို့မရနိုင်စရာအကြောင်းမရှိဘူးလို့လည်းမက်တစ်ကဆိုရတယ
် Artificial island construction and indisputable
ငံငါကရေပြင်မှာကျွန်းတွတွေတည်ဆောက်ပြီးအငင်းပွားပွဲစည်ရေးတည်ဆောက်နေတာတွေဟာဒေသတည်ငြိမ်မှုကိုထိခိုက်စေပါတယ်တရုတ်အစိုးရချင်းကမှုဟာကျွန်းစုတွေမှာလက်နက်တပ်ဆင်တဲ့သဘောတဘာဝအရသာသူတို့နဲ့ကွဲလွန်နေတာမဟုတ်ပဲနိုင်ငံတကာဥပဒေကိုပြစ်ပယ်ရာရောက်ပြီးတခြားနိုင်ငံတွေရဲ့အကျိုးစီးပွားကိုစောကားရာရောက်တယ်။ပြဿနာပြည်လဲအောင်ကျူးပန်းမှုကိုလည်းညှင်းဆန်နေရာရောက်တယ်လို့ဆိုပါရယ်။ Shangri-La လုံခြုံရေးဆွေးနွေးပွဲဆိုင်ရာတရုတ်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တရုတ်စစ်ပညာသိပ္ပံဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်ကြီးဟီလိုက်ကတော့ဝန်ကြီးမက်တစ်ရဲ့ဆွဆွဲချက်တွေအလုံးကိုပယ်ချပါရယ်။တရုတ်နိုင်ငံဟာနှစ်နိုင်ငံသဘောတူညီချက်ပေါင်း 23,000 နဲ့နိုင်ငံတကာသဘောတူညီချက်ပေါင်း 400 ကိုလက်မှတ်ရေးထိုးထားပြီးဖြစ်တဲ့ကုလသမဂ္ဂရဲ့အထူးကော်မတီတွေမှလည်းပါဝင်လှုပ်ရှားနေတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ဆိုပါတယ်။အလားတူစွာပဲဒေသတွင်းစီမင်းတွေရေးဆွဲတဲ့နေရာမှလည်းတရုတ်ကလိုက်နာတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ကြင်ကြံလိုက်နာရမယ့် Code of Conduct ဆိုင်ရာမူပေါင်းတစ်ခုကိုလည်းအာဆီယံနိုင်ငံတွေနဲ့အတူရေးဆွဲတာတိုးတက်မှုရရှိနေပြီလို့ဆိုပါတယ်။ဒါအပြင်ကုလသမဂ္ဂကပင်လယ်ပြင်ဆိုင်ရာဥပဒေ Law of the Sea ရေးဆွဲတဲ့နေရာမှာလည်းတရုတ်နိုင်ငံပါဝင်ဆောင်ရွက်ခဲ့တယ်လို့ထောက်ပြပါရယ်ဒီပင်လယ်ပြင်ဆိုင်ရာဥပဒေကို1996ခုနှစ်မှာတရုတ်ကအသိအမှတ်ပြုခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီး The Hague မြို့အငင်းပွားမှုဖြစ်ရှင်အမြဲတမ်းခုန်သမာရီရုံးရဆုံးဖြတ်ချက်ကိုတရုတ်ငြင်းဆန်ခဲ့တဲ့ကိစ္စကိုတော့တရုတ်ကိုယ်စားလှယ်ခေါင်းဆောင်ကပြောမသွားခဲ့ပါဘူးဒီအဖြတ်အမ်းများလာတဲ့တောင်တရုတ်ပင်လယ်ရေကြောင်းလမ်းအလုံးလူလူတမိုင်းအစင်လာရသူတို့ပိုင်ဆိုင်ခဲ့တယ်ဆိုတော့တရုတ်နိုင်ငံရဲ့ရှောက်လက်ချက်ကိုတော့ခုံတမာရီယုံကပယ်ချခဲ့ပါတယ်မြောက်ကိုရီးယားဟာဒေသရင်းမှာရောဒေသအလွန်နယ်ပြင်မှာပါအန်ဒီယားအောင်ချင်းချောက်နေတယ်ဆိုတော့ဒေါ်နယ်ထရမ့်အစိုးရရဲ့တွေ့ရင်မှုကိုကာကွယ်ရေးဝန်ကြီးမက်တစ်ကထပ်မံပြောကြားသွားပါတယ
် With reckless proclamations the current North Korean program signals a clear intent to acquire nuclear
ကျညာချက်တွေတာဝန်မဲ့ထုတ်ပြန်ပြီးတိုက်ချင်းပြည့်အဆင့်အပါအဝင်နျူကလ িয়ার ထိပ်ဖို့အတွက်ပက်တင်တပ်ဒုံးကျည်တွေပိုင်ဆိုင်ဖို့လုပ်နေတဲ့မြောက်ကိုရီးယားရဲ့အစီအစဉ်တွေဟာကျွန်တော်တို့ရဲ့ဒေတာရင်းမဟာမိတ်တွေအပါအဝင်ဒီကမ္ဘာလုံးကိုချင်းချောက်နေပါတယ်
သူရဲ့ဒီပြင်းထန်တဲ့မှတ်ချက်စကားတွေဟာလက်ရှိချိန်မှာမြောက်ကိုရီးယားအရေးမှာတရုတ်ဘက်ကပူးပေါင်းဆောင်ရွက်ဖို့ပြသလာတဲ့အတွက်တောင်တိုးအရေးကိုအမေရိကန်ကနှုတ်ဆက်နေတယ်ဆိုတဲ့ထင်မြင်ယူဆချက်တွေကိုပယ်ပြတ်သွားစေခဲ့ပါတယ်ဝန်ကြီးမက်တစ်ကတော့အမေရိကန်ပြည်ထောင်စုဟာမဟာမိတ်နိုင်ငံတွေရဲ့အကျိုးစီးပွားကိုဘယ်အကြောင်းကြောင့်မှအလျှော့ပေးဈေးစစ်ခံမှာမဟုတ်ဘူးလို့ဆိုပါရယ်။မြောက်ကိုရီးယားအပေါ်ပိုမိုဖီအားပေးဖို့တန်ခါအရေးယူမှုအစ်စ်တွေအပါအဝင်စန်တမန်နီလန်အရပါနိုင်ငံအများအပြားကအချိန်မြင့်လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းကာကွယ်ရေးဝန်ကြီးကဆိုပါရယ်။ဒါပေမဲ့နိုင်ငံအလုံးဟာအပြောသက်သက်မဟုတ်ဘဲလက်တွေ့လှုပ်ရှားဖို့လိုတယ်လို့လည်းပြောကြားသွားပါရယ
်။ The Trump administration is encouraged by China's renewed commitment to work with the international community.
Nuclear ကိမဲ့ရေးအတွက်နိုင်ငံတကာနဲ့အတူတရုတ်ပါဝင်ဖို့ကတိပြုတဲ့အတွက် Trump အစိုးရကအားတက်မိပါရယ်။မြောက်ကိုရီးယားဟာမဟာဗျူဟာအရင်းအမြစ်မဟုတ်ဘဲဝန်တုပ်ဝန်ပိုးသာဖြစ်တယ်ဆိုတာတရုတ်သဘောပေါက်လာပါလိမ့်မယ်။ဒီဝန်တုပ်ဝန်ပိုးဟာ တဟဇာတပြည့်ဝင်းပြီးဒေတာရင်းကငင်းချမ်းရေးလိုလားတဲ့ပြည်သူတွေအဖို့ကာကွယ်ရေးအသုံးစရိတ်တိုးမြင့်ရမယ့်အခြေအနေကိုတွန်းပို့နေပါတယ်
။မြောက်ကိုရီးယားနဲ့တရုတ်ဆက်ဆံရေးဟာကင်ဂျွန်အန်တက်လာပြီးမကြာသေးမီနှစ်တွေအတွင်းကြာဆင်းလာခဲ့ပြီးမြောက်ဟာမြောက်ကိုရီးယားရဲ့အကြီးမားဆုံးမဟာမိတ်နဲ့ထောက်ခံသူဖြစ်ရှိနေကြပါသုံးသက်သူတချို့ကတော့မြောက်ကိုရီးယားပြဿနာကိုတရုတ်မပြေလည်စေချင်ဘူးပြဿနာပြေလည်ပြီးကိုရီးယားနှစ်နိုင်ငံတပေါင်းတစည်းတည်းဖြစ်သွားရင်အမေရိကန်ဟာတရုတ်နိုင်ငံရဲ့မြောက်ဘက်တကားဝါကိုရောက်လာမှာတရုတ်တို့စိုးရင်လည်းလို့ပြောဆိုနေကြပါတယ်ခင်ဗျာ
ဦးကျော်စန်တာပြောပြသွားတာပါတနင်္ဂနွေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကိုအောင်လွင်ဦးတင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ရတော့မှာပါထုတ်လုပ်သူကမဆူမွန်ဖြစ်ပါတယ်ရှင်
ရရှိရခင်ဗျာမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုဆူဆဲချက်တွေလို့ပြဿနာကြီးကြီးမားမားနဲ့ကြုံရတဲ့အခါမျိုးတွေမှာစုံစမ်းစစ်ဆေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းမှုကြိုးပမ်းမှုတွေမှာခက်ဆက်ဆိတ်ကျွန်တော်တို့တွေ့လာနေရပါတယ်ဒါပေမဲ့လည်းအာဏာပိုင်ရဲ့စုံစမ်းစစ်ဆေးမှုတွေပေါ်မှာမကြာခဏဆိုသလိုပဲတန်တဲ့အမြင်တွေဝေဖန်တာတွေလည်းရှိပါတယ်ဆိုတော့အများယုံကြည်ကိုးစားနိုင်မဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုနေသလဲအမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်ကိုကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်တွေကပြည်နိုင်ဆွေးနွေးပေးမဲ့သူတို့ချို့လဲလေလိုင်းမော်ရောက်နေပါပြီဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပရိပကမျိုးတွေမြစ်ဆုံစီမံကိန်းလေဘရောင်းစီမံကိန်းလို့တဘာပတ်ဝန်းကျင်လူမှုဘဝတွေနဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေမှာစုံစမ်းစစ်ဆေးအဖွဲ့တွေဖွဲ့ပြီးအဖြေရှာဖို့ကြိုးစားလာတာတွေကတကယ်တော့ကောင်းတဲ့အလေးထားဆိုတာသိကြပါတယ်ဒါပေမဲ့လည်းပြည်တွင်းမှာပြည်ပမှာပါဒီမကြာခဏစုံစမ်းရေးလုပ်ငန်းတွေအပေါ်မှာအားမလို့အားမရပြောရတယ်လည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးတော့ဒီမြန်မာနိုင်ငံဒီညီမချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမဲတဘောတော်ကိုကြားချင်ပါတယ်ဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့တွေအပေါ်မှာရေဝီရတုံးတက်မယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလားဦးအောင်မျိုးမဲ
တကယ်တမ်းပြောမယ်ဆိုအားရမှုမရှိပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီမှာလုပ်ခဲ့တဲ့စုံစမ်းစစ်ဆေးရေးနဲ့ပတ်သက်တဲ့ကိစ္စဆိုပါဝင်တဲ့သူတွေရဲ့ဗက်လိုက်မှုတော့လွတ်လပ်မှုမရှိတဲ့အချက်ကိုလူတွေထောက်ပြတာရှိတယ်။ဒုတိယတစ်ချက်ကတော့ထပ်ပေါ်လာတဲ့အကြံပြုချက်တွေကတကယ်တမ်းဖြစ်နိုင်သောအကျိုးရှိသောအရာတွေမဖြစ်တဲ့အားမျိုးတွေကျွန်တော်တွေ့တယ်။နောက်ထပ်အဆိုးဆုံးတစ်ခုကတော့စုံစမ်းစစ်ဆေးကော်မရှင်ကဆက်ဆံခြင်းမှာစိတ်ဝင်စားမှုရှိပေမဲ့နောက်ပိုင်းမှာအခြားရှုသွားတဲ့အရာတွေဖြစ်နေပါတယ်။ဒီ၃ချက်တည်းကြောင့်ကျွန်တော်တိုင်းပြည်မှာလှုပ်ဆောင်ခဲ့တဲ့အရာတွေကသိပ်ပြီးအောင်မျိုးမရှိဘူး။နောက်တစ်ခုကစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အချိန်မှာတကယ်လို့မလိုလားအပ်ဘဲနဲ့ကြောင်ရည်ချိုးတယ်လို့ကျွန်တော်ဖြစ်နေသောအရာတွေရှိခဲ့တယ်။အရင်တော့ဆိုတော်တော်ဟာတာတွေဖြစ်ခဲ့ပါတယ်။ Professor Dr. စိတ်ဖွားရှာဖွေပေါ်ထုတ်ရေးဆိုတဲ့အရာမျိုးဆိုလူတွေကဟာတာဖြစ်လို့တဲ့အစဉ်အထိကိုရှိခဲ့ပါတယ်ခင်ဗျာ။
โอเคเจซูวะကျွန်တော်တို့ဒီမှာဟိုမန္တလေးမြို့ကဒီရှင်းနေဦးသိန်းတန်းဦးလည်းကျွန်တော်တို့ဆွေးနွေးပွဲအတွက်ရှင်းနေပါတယ်ဦးသိန်းတန်းဦးသဘောထားခင်ဗျာအခုလက်ရှိကျွန်တော်တို့ဒီမှာစုံစမ်းစစ်ဆေးအဖွဲ့ကြီးလောက်ကင်နေတဲ့ကိစ္စနဲ့ပတ်သက်လို့ရေဝီရပြောမယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလို့ဆိုနေသလား
ဒါမဆိုနိုင်ပါဘူးဗျာဘာလို့ဆိုတော့ညတော့စုံစမ်းရေးကော်မရှင်ဆိုတာကိုကဟိုစဖွဲ့တယ်ကဗိုင်းရပ်ဖြစ်ပြီးသားပဲကိုလိုချင်တဲ့ဘက်ကိုပါမဲ့လူမျိုးတွေနဲ့ဖွဲ့နေရှိတာပေါ့နော်အဲ့ဒါတစ်ချက်ပေါ့ဗျာဟိုလူလေးစားယုံကြည်တဲ့လူမျိုးတွေဆိုတာလေကိုယ့်ဘက်ကိုကိုလိုချင်တဲ့ site ဘက်ကိုပါမဲ့လူမျိုးတွေကိုပြီးပြီးတည်သာကြီးတက်လာတာတစ်ချက်နောက်တစ်ချက်ကတော့အဲ့ဒီလူစုံစမ်းစစ်ဆေးမှုကော်မရှင်တွေကတွေ့ရှိပြီးပြင်လဲအဲ့ဒါတွေကိုလိုက်နာအောင်ဘာမှမလုပ်နိုင်တဲ့အတွက်ဘာဖြစ်ရတော့ဘယ်သူမှဒီကော်မရှင်ဆိုတာကိုအလေးနဲ့လည်းမရှိစိတ်လည်းမဝင်စားကြဘူးဖြစ်တယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပေးစာရည်နဲ့ပြဖို့ထားတဲ့ပုံကိုတချို့အလဲပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့စာရဆောင်ကတော့မောင်တသနာရဲ့ပေးစာဖြစ်ပါတယ်
ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ပါဝင်နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်အဖွဲ့များကအစိုးရရဲ့လူ့ခွင့်ရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေဘောတန်တရားတွေမယုံကြည်မှုတွေဖြစ်နေရတဲ့အဓိကအကြောင်းရင်းကပြဿနာဖြစ်နေတဲ့ဒေသတွေကိုသတင်းနောက်တွေလွတ်လပ်စွာသတင်းယူခွင့်ကန့်သတ်ထားတာတွေအစိုးရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေမှာတက်မတော်အရာရှိတွေပါဝင်နေတာတွေတရားဝင်သတင်းထုတ်ပြန်မှုနှောင့်နှေးကြန့်ကြာနေတာတွေနဲ့အရေးယူဆောင်ရွက်မှုပိုင်းအားနည်းချက်တွေကြောင်းလို့ပဲယူဆမိပါတယ်အစိုးရဟာတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာဖို့လှုံ့ဆော်ခြင်းပေမဲ့လည်းဆိုရရဲ့စီမံအုပ်ချုပ်မှုအောက်မှာကာကွယ်ရေးဖိတဲရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေမရှိပါဘူး။ဒါပြင်မြတ်တဲ့တရားစီရင်စနစ်ပေါ်ထွန်းရေးအတွက်လည်းစူးစမ်းနေဆဲဖြစ်ပါတယ်။ဒီလိုအခြေအနေတွေကြားလူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့ရုန်းကန်နေရတဲ့ဆိုရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေရဲ့တွေးရှိချက်တွေကိုဥပိ္ပခာပြုပြီးတော့မိမိတို့တွေးရှိထားတဲ့အချက်အလက်တွေကသာအမှန်လို့တစ်ဖက်သက်ဆွဆွဲချက်တွေဟာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းကိုပို့ပြီးတော့အလန်းဝေးသွားစေပါတယ်။အထူးသဖြင့်ကုလလူခွင့်ရေးကောင်စီရဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့မျိုးတုံးတပ်ဖြတ်မှုတို့အစရှိတဲ့ဆော့ဆွဲချက်တွေဟာရဝမ်ဒါ၊ဆိုမာလီယာ၊ယူဂိုစလာဗီးယားအရှေ့အလယ်ပိုင်းနိုင်ငံတွေနဲ့မှာယွင်းပြီးတော့ဆော့ဆွဲနေတာလို့ပဲယူဆမိပါတယ်
။ဒါကတော့ကျွန်တော်တို့ မောင်တသနအမေရိကန်ပြည်တော်စုကပေးပို့ထားတဲ့စာအုပ်ကိုရန်တိုင်းဖတ်ပြပေးသွားတာပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီရခိုင်ကော်မရှင်ကအပေါ်ဝင်တူဖြစ်တဲ့ဦးဝေးလွင်လည်းရောက်နေပါတယ်။အဲ့တော့ဦးဝေးလွင်ရဲ့သဘောထားကိုလည်းကျွန်တော်တို့ကြားချင်ပါတယ်။ရှေ့ပိုင်းမှာတော့ကျွန်တော်တို့ဒီညီမရဲမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနောက်တစ်ခုနောက်ဒီရှင်းနေဦးသိန်းတန်းဦးတို့ဆွေးနွေးချက်တွေရှိပါတယ်။သူတို့ကတော့ဟိုလက်ရှိပေါ်လေဒီရခိုင်ကော်မရှင်နဲ့မကပါဘူး။တခြားဒီအကြောင်းမျိုးမျိုးနဲ့ဒီမြေဆုံကိစ္စပဲဖြစ်လက်ဘရောင်းကိစ္စပဲဖြစ်စုံစမ်းစစ်ဆေးတဲ့အဖွဲ့တွေအမျိုးမျိုးဖွဲ့ပြီးတော့လုံနေကြိုင်နေကြရတယ်ရှိတယ်။ဒါပေမဲ့လည်းဒါတွေအားရကျင်းနေမှုမရှိဘူးဆိုတဲ့သဘောထားလေးကိုသူတို့ကရှေ့မှာပြောသွားပါတယ်။ဆိုတော့ဦးဝေးလွင်ကတော့ဒီလက်တွေ့လုံနေရတဲ့ပုံကိုတူလည်းဖြစ်တယ်ဆိုတော့ဒီလက်တွေ့လောက်ကကြံရတဲ့ကိစ္စတွေမှာဟောအားရကျင်းနေမှုရှိရလားဦးဝေးလွင
်။အဲကျွန်တော်တို့ရဲ့ကော်မရှင်ကတော့ဖြစ်အကြံပြုတဲ့ကော်မရှင်ပါ။စုံစမ်းစစ်ဆေးကော်မရှင်မဟုတ်ပါဘူး။တို့တော့အချက်လက်တွေကိုယူရပါလေ။တောင်းဆိုကနေယူရဖို့လိုအပ်ပါလေ။အဲ့တော့တခါတည်းမှာကျွန်တော်တို့ဒီလိုအချက်အလက်ယူရတဲ့အခါမှာနည်းနည်းအခက်အခဲလေးတွေနဲ့တွေ့ရပါတယ်။တခါတလေကျွန်တော်တို့ရခိုင်ပြည်ကအထူးသောအမျိုးသားရေးဝါဒီများရဲ့ပူးပေါင်းဆောင်ရွက်မှုမရတာလေးတွေပါလေးတွေဆိုတာမျိုးကတော့ရှိပါတယ်။နောက်တစ်ခါကျွန်တော်တို့ကွင်းဆင်းပြီးလေ့လာတဲ့အခါမှာလည်းအချိန်ရဲ့ကန့်တတ်ချက်ကလေးတွေရှိတယ်။တောင်းဆိုအောင်ကျွန်တော်တို့အချိန်ယူပြီးတော့လေ့လာဖို့အတွက်ဟိုအချိန်မရလိုက်တာလေးတွေပါလေးတွေအဲ့ဒါမျိုးတော့အခက်ကလေးတွေရှိပါတယ်လို့ပြော
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဟိုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေရှိနေပါတယ်ဒီထက်တယောက်တူဦးကတော့ကျွန်တော်တို့မြန်မာနိုင်ငံဒီ slime ပွေကုန်းမှာ slime ပွေကုန်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွန်ဆန်းစစ်စစ်ကော်မရှင်နဲ့ဘာလို့ဖွဲ့တဲ့နေရာမှာခုနလူတွေဆွေးနွေးသွားတယ်လို့ပေါ့စဖွဲ့ကလေးကတို့အဲ့ဒီမှာပါဝင်တဲ့လူတွေကလည်းပဲတီတူကမယုံကြည်ဘူးဘာလို့လဲဆိုတော့တို့သမိုင်းကြောင်းအရာလုံနေကြလို့လို့ပဲတို့မြင်တယ်အဲ့တော့ဒီဆွန်ဆန်းကော်မရှင်ကထီအောင်ဆိုရင်တော့တို့ကြားနေအဖွဲ့အစည်းကြားနေပုံကိုယ်ကြီးတို့တို့ဒီအစိုးရကအကောင်းဆုံးလုံခြုံရေးပေးပြီးတော့မှအမခံပြီးတော့ဆွန်ဆန်းခိုင်းမှဖြစ်မယ်။ပြီးရင်လည်းဆွန်ဆန်းပြီးတော့မှတို့အသေးစိတ်ဖော်ပြနိုင်ရင်တောင်မှတို့ရည်ရွယ်မှုပိုင်းမှာအားနေတဲ့ခါကျတော့ဆွန်ဆန်းစစ်ဆေးကော်မရှင်ကြီးလည်းပဲဒါလောက်အားရမှုလေးရှိမှလည်းမဟုတ်နောက်ပြီးတော့မှလည်းပဲထီရောက်တဲ့ဥစ္စာတွေရောလူထုကလည်းဟိုမရှိဘူးစိတ်ဝင်စားတဲ့ခါကျတော့နောက်နောက်မှလည်းပဲဒီလိုပဲဖြစ်နေနေဖြစ်နေဘာလို့လဲဆိုတော့အော်ဒီနေ့ကရင်ဒီစီဒီမြကလာပတ်လုံးတော့ဒီဥစ္စာတော့ဆိုရကလည်းဘာမှလည်းလုံနိုင်မှလည်းမဟုတ်ပြောဘူးလို့ကျွန်တော်တူတာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းအလှည့်ပေးချင်ပါတယ်သူကတော့ဒီထိုင်းမြန်မာနေဆက်ကတီးလည်မှုပါကိုတီးလည်မှုသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်အနေနဲ့တော့စွန့်တန်းစစ်ဆေးအဖွဲ့ရတော့မြန်မာပြည်တော့အမြန်ဆုံးဝင်ရောက်စစ်ဆေးဖို့ကကျွန်တော်တို့ကလိုလားပါတယ်ခါဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကနှစ်ပေါင်းများစွာကျွန်တော်တို့တိုင်းပြည်မှာတိုင်းသားတွေတမဆိုရင်ရပါတယ်တိုင်းသားတွေကိုဖိနှိပ်ရနှစ်ပေါင်းများစွာကြာနေပါတယ်ခင်ဗျအဲကျွန်တော်အနေနဲ့ကတော့နိုင်ငံတကာဝင်ရောက်စစ်ဆေးမှုအမြန်ဆုံးလိုအပ်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုသီးလည်မှုကြီးကျွန်တော်တို့ဒီ Facebook ပေါ်မှာကျွန်တော်တို့မှတ်ချက်ပေးထားတဲ့ဟိုသူတချို့ရဲ့အမြင်တွေကိုလည်းနည်းနည်းလေးဒီနေ့မှာပေါ်ပြချင်ပါတယ်တူကတော့ e-choice ဆိုတဲ့ account ပါရှင်မှာသူကတော့ပြည်သူအလုံးပါဝင်နိုင်တဲ့စုံစမ်းစစ်ဆေးမှုတဲ့ဆိုလိုတာကအရက်ဖက်အဖွဲ့အစည်းတွေသာမကစိတ်ပါဝင်စားတဲ့ပြည်သူတိုင်းကိုပါဝင်ဝင်ပေးလိုက်ပါမယုံကြည်မှုတွေရောပါသွားမယ်အစိုးရကို PR တွေနှဲသွားမယ်လို့ထင်မြင်ပါတယ်ဆိုပြီးရေးပါတယ်နောက်တယောက်ကတော့ရင်းနှံမြေသားဆိုတဲ့ account ပါရှင်မှာသူကတော့လွတ်လပ်စွာသတင်းယူခွင့်သာပေးပါဘယ်သူမှမတရားလုပ်တာတွေဖြစ်မလာလောက်ပါဘူးတဲ့အခုတော့လုံးဝဘယ်သူမှမသိဘူးထင်နေကြပါတယ် Yes scan 3ခုကိုအချိန်ခန့်ဝင်စီးတာရဲဝင်နဲ့ကိုသေးတယ်ဆိုပါတော့ဗျာတဲ့ဒီထက်လက်နက်တွေတင်းသွားတာတော့ပါဒီတဲ့သတင်းသမားတွေသာလွတ်လပ်စွာသတင်းယူခွင့်ပေးလိုက်ပါတဲ့အမှန်တရားပေါ်ပါပါဆိုပြီးတော့သူကသူတို့အမြင်တွေကိုရေးထားပါတယ်ဆိုတော့ဒီ Facebook Matchet တွေမှာတော့ဒီသတင်းမီဒီယာတွေတောက်ခွင့်မရှိတာလို့ပွင့်လင်းမြင်သာမှုအားနည်းတဲ့အခြေအနေတွေအမှန်တရားကိုဖော်ထုတ်ဖို့ဟန်တာဖြစ်နေတာတွေကိုထောက်ပြပါတယ်နောက်တစ်ချို့ကလည်းအခုရှေ့ပိုင်းမှာလည်းကျွန်တော်တို့ပေးစာရေးထဲမှာပါသွားတာတော့ဒီဖွဲ့စည်းပုံတွေမှာဟိုစုံစမ်းရေးဖွဲ့တွေဖွဲ့စည်းမှုတွေမှာကိုကအားနည်းချက်တွေရှိရဲဆိုတာမျိုးတွေထောက်ပြပါတယ်ဟိုတက်ကဟိုပုံကိုယ်တွေပါနေတဲ့ဒါမှမဟုတ်လဲတက်ကဟိုအရာရှိဟောင်းတွေပါနေတဲ့ဆိုတဲ့ကိစ္စမျိုးတွေပြောသွားတော့ဒီနေရာမှာကိုအောင်မျိုးမင်းရဲ့သဘောထားကိုမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီစုံစမ်းစစ်ဆေးအဖွဲ့တွေဟိုဖွဲ့တဲ့နေရာမှာဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလား
ဟုတ်ကဲ့ပထမအဦးဆုံးကျွန်တော်တို့ဆင်လာရဆိုတော့ဖွဲ့စည်းပုံမှာပါဝင်တဲ့သူတွေရဲ့ကုန်တိတ်ခါနဲ့ကျွမ်းကျင်မှုနောက်တစ်ခါရက်တည်မှုအပိုင်းမှာပြဿနာအများကြီးရှိတတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလူတွေကတမာတမတ်ကြဖို့အများကြီးလိုအပ်တယ်။ပဲမလိုက်ဖဲနဲ့တွေးရှိတဲ့အကြောင်းအရာကိုတင်ပြနိုင်တယ်လို့စုံစမ်းစစ်ဆေးရဲ့အရေးချင်းတွေရှိဖို့အများကြီးလိုအပ်ပါတယ်။အဲ့တော့တစ်ခါလေကျွန်တော်တို့မှာကြုံတွေ့နေရလက်တင်အားခေါ်လိုက်တဲ့ကိစ္စမျိုးသ ဆုံးသတ်စစ်ဆေးမှာပါပေမဲ့တကယ်တမ်းဒီကိစ္စကိုကျွမ်းချင်မှုမရှိတဲ့သူတွေဖြစ်လာတဲ့အခါမှာကျွန်တော်ပြည်သူလူထုရဲ့ငကွက်တန်တရားရဲ့ပုံကြီးလာတယ်နောက်တစ်ခါမှာဒီလိုမျိုးလူတွေရဲ့အခန်းတွေသူတို့ထုတ်ပြန်လာတဲ့ကြေညာချက်တွေနောက်ကတိရှိချက်တွေကိုလည်းပြည်သူလူထုကလေးစားယုံကြည်မှုမရှိပါဘူးအဲ့ဒါကြောင့်မလို့ပါဝင်တဲ့သူတွေရဲ့အခန့်ကဏ္ဍအရန်ရေးကြည့်ပါတယ်
โอเคเจซูပါဆရာဦးတင်းတန်းဦးတဘောတာကိုခင်ဗျာဟိုအခုကျွန်တော်တို့ဒီမှာဟိုပေါ့လေစုံစမ်းစစ်ဆေးဖွဲ့စည်းဖွဲ့စည်းတဲ့နေရာမှာအဲ့လိုပေါ့လေအားရစရာမကောင်းဆိုတာကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံကိုယ်နိုင်ကိုကပြဿနာရှိနေတာမျိုးလားဟိုတိကျလွတ်လပ်တဲ့အခြေအနေမရှိတာမျိုးလား
ဟုတ်တယ်ဗျာဖွဲ့စည်းပုံကအားမကောင်းဘူးပေါ့နော်လူထုကယုံကြည်စရာမရှိတာနိုင်ငံတကာယုံကြည်စရာမရှိတာဥပမာရခိုင်ကိစ္စကိုစုံစမ်းဖို့အစိုးရဖွဲ့ပေးတယ်အဲဒုတိယသမ္မတဦးမြင့်စွေကောင်းဆောင်တယ် နောက်အပါတဲ့လူတွေကြည့်လိုက်တဲ့အခါကျကျွန်တော်ဘာနဲ့သွားတူလဲဆိုတော့ဟိုဒါပြောရတာအာနာပါတော့ဟိုသားကလုတ်တဲ့ခိုးမှုကိုအဖေကစုံစမ်းစစ်ဆေးတယ်လို့ပေါ့ဗျာဆိုဒါမျိုးတွေဖြစ်တယ်ဟိုစဖွဲ့ကလေးကဟိုလွတ်လပ်တဲ့လူတွေဖြစ်ဖို့လူတွေဗျဟိုတအားကျွန်တော်ကယူရချက်ကိုမကြိုက်ဘူးစဖွဲ့ကကိုယ့်ဘက်ကိုယ်ကတာပြီးမဲ့လူမျိုးတွေဟိုရဲဆော်တို့ကိုယ်ကရဲဆော်ရဲဆမဲ့လူတွေ တယ်ဘယ်တော့မှအကောက်ကဲပေါ်လာလိမ့်မရှိတဲ့အတွက်ဒီလူလူကယုံကြည်မှုကင်းတယ်ကွာစိတ်ဝင်စားမှုလည်းနည်းတယ်လို့ကျွန်တော်ထင်တယ်
โอเคကျွန်တော်ဒီနေရာမှာဥွေးလွင်ရဲ့သဘောထားကိုကြားချင်ပါတယ်ဥွေးလွင်ဟိုတခြားမဟုတ်အခုတတော်များတော့ပို့ဟိုအခုထောက်ပြနေကြတာဒါလိုစုံစမ်းစစ်ဆေးအဖွဲ့တွေဖွဲ့တဲ့နေရာမှာထဲထဲမှာပါဝင်တဲ့လူတွေကိုနိုင်ကိုကဟိုတိကျလွတ်လပ်တဲ့ပုံကုမျိုးတွေမဟုတ်တဲ့အခြေအနေမျိုးတွေရှိရလို့ပြောပါတယ်ဥွေးလွင်ဒါကိုဘယ်လိုတုံ့ပြန်ခြင်းလဲခင်ဗျာ
အဲကျွန်တော်တို့ကတော့လူတဲ့မူကိုပို့ပြီးတော့ဟိုစဉ်းစားခြင်းပါတယ်လေဟိုကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပဲအဲ့ဒါကိုပြောထားပါလေမမပြည်မှာအထူးသဖြင့်ဒီအရင်ရခိုင်ရေခင်းနဲ့ပတ်သက်ပြီးကျွန်တော်တို့အကြံပြုချက်ကလွတ်လပ်ရမယ်ပြီးတော့မျှတတဲ့ဒီစုံစမ်းစစ်ဆေးမှုကလိုအပ်ပါတယ်လို့ကျွန်တော်တို့ပြောပါတယ်အဲ့တော့အဲ့ဒီမူကိုပဲကျွန်တော်တို့အကြံပြုထားတယ်လူကတော့ဖြစ်ရင်အခုကပြောသလိုအရေးချင်းအရေးအသွေးတွေတဲ့ဒီလုပ်ငန်းနဲ့ကိုက်ညီဖို့ကတော့လိုအပ်တယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်ခင်ဗျာ
โอเคကျေးဇူးပါအခုတော့ကျွန်တော်တို့ဒီတော်တာရှင်နောက်တူကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့စာတစာအောင်လည်းဖော်ပြခြင်းပါတယ်သူကတော့ကိုကျော်မျိုးနိုင်ဖြစ်ပါတယ်မဆုမွန်ရေးဖတ်ပြပေးပါအောင်ခင်ဗျာ
ပြောရရင်တစ်ဖက်စလုံးမှာလိုအပ်ချက်တွေရှိနေပါတယ်ကုလလူခွေကိုစလဲမစ်ရန်ဟီလီရဲ့တစ်ဖက်သက်ဆန်ဆန်မစင်မချင်းထုတ်ပြန်မှုရဲ့နောက်ပိုင်းမှာပြဿနာကပိုဆိုးလာသလိုပိုမိုကြီးထွားလာပါတယ်ဒုက္ခတွေဥယျာဉ်လည်းပိုမိုများပြားလာပါတယ်ပိုပြီးတော့ဒုက္ခရောက်တာကဘင်္ဂလားဒေ့ရှ်နဲ့ဆက်ကပိုများပါတယ်ဒါကတော့တစ်ဖက်သက်ဆန်ဆန်လုပ်ခဲ့တဲ့ဟာရီရဲ့အကျိုးရလက်ကိုအစိုးရတစ်ကပိုမိုစိတ်ပြက်လာလို့ပါပဲကုလကလူခွေဆိုတာတခုကိုပဲကြည်ပြီးဆုံးဖြတ်တယ်။အစိုးရကတော့လူခွေရဲ့ပြဿနာပုံမမကြီးထွားလာအောင်ဒုက္ခတွေတွေထပ်ပြီးတော့မပေါ်ထွက်လာအောင်အကြမ်းဖက်အန္တရာယ်တွေထပ်မဖြစ်လာအောင်နိုင်ငံကောင်းကျိုးအတွက်ထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်နေတယ်လို့ထင်ပါတယ်။ပြောရမယ်ဆိုရင်ကုလကတနေရာနဲ့ကြည်ပြီးအစိုးရတစ်ကတနိုင်ငံလုံးကိုကြည်နေတာပါ။အကြမ်းဖက်အန္တရာယ်ဆိုတာနှစ်ဖက်အတိုင်းဝိုင်းမှာရှိနေတာပါ။ပွင့်သစ္စာဒီမိုကရေစီနိုင်ငံတနိုင်ငံမှာစီးပွားရေးလူခွင့်ရေးဆင်းရဲမွဲတေမှုပြဿနာတွေအများပြားရှိနေတာကမဆန်းပါဘူးဒါကိုအစိုးရအသစ်ကအပြုသဘောဆောင်ပူးပေါင်းနေတဲ့အချိန်မှာကုလအနေနဲ့အစိုးရအသစ်နဲ့ထဲထဲဝင်ဝင်မပူးပေါင်းခဲ့လို့ခုလိုဖြစ်ခဲ့တာပါအခုလည်းပြည်တွင်းကအစီရင်ခံစာကိုမဆောင်မဲနဲ့စုံစမ်းစစ်ဆေးကော်မရှင်ကိုမြန်မာနိုင်ငံနဲ့အတင်းစင်လုပ်ဖို့လုပ်တာဟာပူးပေါင်းဆောင်ရွက်ခြင်းစိတ်ပိုပြီးပြက်ပြားလာတယ်လို့အကြမ်းဖက်မှုတွေထပ်ပြီးတွန်းအားပေးရရောက်နေပါတယ်ကုလနဲ့အစိုးရတဲ့ချိတ်ဆက်မှုနည်းနည်းလွဲချော်နေတယ်လို့ပူပေါင်းမှုလည်းအားနည်းနေပါတယ်။ဒါကြောင့်အစိုးရတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အပြီးသက်စုံစမ်းပြီးမှရလဒ်ကိုကြည့်ပြီးကုလလူခွေကော်မရှင်အနေနဲ့ထပ်ပြီးတော့ဆောင်ရွက်တင်မှာကြောင်းတိုက်တွန်းလိုက်ပါစေလို့ပြောထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီကိုကျော်မျိုးနိုင်မှာကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါ။သူကတော့ဒီကုလသမဂ္ဂလို့ပြင်ပဖီဟားတွေကဒီအစိုးရဟိုအကောင့်တဲ့အစိုးဘက်ကိုဥတီစီရယ်ဆိုရယ်သူ့အမြင်ကိုပြောထားတာပါဆိုတော့အစိုးရအနေနဲ့ဝေဖန်ခံရမှာဆိုလို့တာဝန်ကြီးတက်တဲ့စုံစမ်းတာမျိုးမဟုတ်ဘဲနဲ့နိုင်ငံရေးဆန္ဒရှိရှိနဲ့လုပ်နေတယ်ဒါပေမဲ့ကုလသမဂ္ဂတို့လူခွင့်အဖွဲ့အစည်းတို့ကဒီလက်တွေ့အခြေအနေကိုနားမလည်တာဆိုတဲ့အမြင်မျိုးသူကရှိပါတယ်ဆိုတော့ဟိုဒီအမြင်ပေါ်မှာသဘောတူပါရဲ့လားကိုအောင်မျိုးမင်
းကျွန်တော်အနေနဲ့ကတော့ဒီပထမအဆုံးကိုယ့်ရဲ့ပြည်တွင်းမှာရှိနေတဲ့စုံစမ်းစစ်ဆေးကော်မရှင်နေအားကောင်းရင်တော့နိုင်ငံတကာမလုပ်ဘူးဒါကကျွန်တော်တို့ဒီကုလသမဂ္ဂလည်းကိစ္စတိုင်းလိုက်ကင်နေတာမဟုတ်ဘူးဒါပေမဲ့ပြည်တွင်းမှာလှုပ်ဆောင်နေတဲ့နိုင်ငံတော်အဆင့်လှုပ်ဆောင်မှုတွေစောင့်ချက်မှုတွေခုနလိုစုံစမ်းမှုတွေကအားမကောင်းတဲ့အခါမှာနိုင်ငံတကာကဒါကိုဝင်ပြီးတော့လှုပ်ဆောင်တဲ့နယ်ဆိုတဲ့အယူဆမျိုးတော့ကျွန်တော်ဒါမျိုးရှိကြပါတယ်အခုကျွန်တော်တို့ဘာကြောင့်တောင်းဆိုနေရလဲရှိနေတဲ့ကော်မရှင်တွေရဲ့အကြောင်းအရာတွေမှာခုနလိုကျွန်တော်တို့မယုံကြည်ရတာတွေအားမလို့အားမရဖြစ်စရာတွေအခက်အခဲတွေအများကြီးရှိတယ်
အဲ့ဒါတွေကိုကျွန်တော်တို့ကတစ်ဖက်ကလည်းဆွဆွဲမှုတွေရှိနေတယ်အဲ့တော့ဒါကိုပြည်ထောင်စုရဲ့ကိစ္စလုပ်တဲ့ကော်မရှင်ကလည်းမလုပ်နိုင်ဘူးအခက်အခဲတွေလည်းအများကြီးရှိတယ်တန်တရားတွေလည်းအများကြီးရှိနေဟာကိုဒီတဲ့ပုံမှုအားကောင်းတဲ့ပုံမှုအတွက်တမချနိုင်တဲ့နောက်ကလူခွေကြီးကိုစုံစမ်းဖော်ထုတ်မှုအတွက်
ตาวินเป้ทาจินขันยะเดตีตันตาวินชื่อเดกอมมิชชั่นนี่เนี่ยတော့ကျွန်တော်တို့လုတ်ဆောင်ဖို့လိုအပ်တယ်လို့ကျွန်တော်ယူဆရတယ်ဗျဒါမှသာပို့တန်တရားကြီးလည်းမရှိဘူးဆိုရင်မရှိဘူးရှင်းနိုင်မယ်ရှိလို့ရှင်လည်းခိရောက်စွာအရေးယူနိုင်တဲ့သဘောမျိုးဒါဘို့တော့ကျွန်တော်ဒီဘက်ကနေပြောချင်ပါတယ်ဟုတ်ကဲ့ဆရာဦးသိန်းသိန်းဦးသဘောတော့ခင်ဗျဟုတ်တူတယ်ဗျအဲဆမစင်နေရဲ့လွတ်လပ်မှုပွင့်လင်းမ
တိမျှတာတယ်ကျွန်တော်ယူနေပဲဒါပေမဲ့ဆန်တဲ့အဖွဲ့ဟာသုံးသပ်စီတဲ့ဟာကိုပါတဲ့လူတွေလည်းမကြိုက်ဘူးနံပါတ်1နောက်တစ်ချက်ကသတင်းတော့တွေမတော်ဘူးမီဒီယာမတော်ဘူးဘာဖြစ်လို့ကိုယ့်ဘက်ကပြုလွန်ထားတာမရှိဘူးဆိုတော့ဘာတောက်ဆရာရှိတယ်လဲတို့လိုလည်းလာထွက်လိုက်ပေါ့ဒီသတင်းပုံမီဒီယာတစ်ဖွဲ့ထဲမှာတော့ဟုတ်တာပဲကိုယ့်ပြည်တွင်းနဲ့ပါမယ်ဒီပါလည်းပါမယ်ဆိုတော့အဲ့ဒီလိုအချက်တွေအလက်တွေပေါ်မှာဘာဒီတပိုင်းမှာဖြစ်ခဲ့တဲ့အထောက်အထားတွေအပေါ်မှာနိုင်ငံကမယုံကြည်ဘူးဖြစ်တာဗျအဲ့တော့ကျွန်တော်ဆရာဦးမို့တော်တူတယ်ဒီမှာလွတ်လပ်တဲ့ impartial ပေါ့ဗျာဘယ်မှလိုက်နိုင်တဲ့ဓာတ်ပြည်သူလေးစားတဲ့ဒီလူတွေကျွန့်ကျင်လူတွေပါတဲ့ဒီအဖွဲ့အစည်းနဲ့မီဒီယာတွေကလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်ဆိုရင်ဒါကျွန်တော်ထင်တယ်အဲ့ဒါနဲ့ဒီပြပအဖွဲ့အစည်းကြောက်မလို့ဘူးဒီမျိုးဆက်ကြံကြီးတွေဒီကုလသမဂ္ဂကိုယ်စားလှယ်လည်းဟုတ်ဒီပေါ့လို့ပြသတော့ပြောလိုက်တယ်ကျွန်တော်ကထင်ကြသူတို့မှာအခြားအခိုင်အမာချက်လိုက်ပြီးရှိလိမ့်မယ်လို့ကျွန်တော်ကြည့်နေပါဗျ
။ဟုတ်ကဲ့ဆိုတော့ကျွန်တော်ဦးဝင်းလွင်ရဲ့သဘောထားလေးကြားချင်ပါမယ်ခင်ဗျ
။လွတ်လပ်ပြီးတော့ကတရားမျှတတဲ့စုံစမ်းမှုဆိုတာလိုအပ်တယ်ဆိုတာတော့မူရကျွန်တော်တို့ပြောထားပါတယ်။ဒီတာဝန်ကိုထပ်ဆိုင်နိုင်မှုအတွက်အရေးချင်းပြေဝတဲ့ပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားဖို့တော့လိုအပ်တယ်။ဘလူတွေလည်းဘဲကလည်းဘဲမှာလုံးမှာလည်း who what when why အဲ့ဒါဒီတော့ကျွန်တော်တို့နေနေကဘာမှတော့မပြောချင်ပါဘူးတိုးတော့ဒီကိစ္စရက်ဒီအပြည်ပြည်ဆိုင်ရာကနေပြီးတော့စိတ်ဝင်စားနေတဲ့ကိစ္စရက်တစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီဖြည့်ရှင်းမှုကလည်းပဲအပြည်ပြည်ဆိုင်ရာအတိုင်းအတာအမြင်နဲ့ကျွန်တော်တို့တာကိုဖြည့်ရှင်းဖို့အတွက်တော့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုဒေါက်တာရှင်တူပေးထားတဲ့စာတစ်ခုကိုလည်းပဲကျွန်တော်တို့အစီအစဉ်ဆုံးသတ်ခင်မှာဖော်ပြခြင်းပါတယ်သူကတော့မောင်ဝင်းဟန်အင်းလေးပါမခွန်ညိုဖတ်ပြပေးပါဦးခင်ဗျာ
ပမာပြည်မှာဥပဒေနဲ့ကင်းလွတ်ပြီးရပ်တည်နေနိုင်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေရှိနေသမျှကာလပတ်လုံးလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဝေဖန်ဆွဆဲမှုတွေဖိအားပေးမှုတွေကုလသမဂ္ဂလူခွင့်ရေးကောင်စီပါဝင်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချမှုတွေရှိနေမှာပဲဥပမာအနေနဲ့ပြောရမယ်ဆိုရင်အလွတ်သတင်းတောက်ကိုပါကြီးတက်ခံရမှုတောင်သူအမျိုးသမီးကြီးဒေါခင်ဝင်းဦးကောင်ကိုတနက်နဲ့ပြစ်တတ်မှုတွေပါဝင်လူတတ်မှုတွေကိုဥပဒေအရကုစားခွင့်မရတာရာဇဝတ်မှုမကင်းတဲ့လူတတ်မှုကိုပြောင်ပြောင်တင်းတင်းအားပေးအားမြောက်ပြုနေသူတွေကိုဥပဒေအရမရေးအရေးမယူတာအစသဖြင့်အများအပြားရှိနေတာတွေဟာဥပဒေနဲ့ကင်းလွတ်ရပ်တည်ခွင့်တနည်းအားဖြင့်ဥပဒေအထက်မှာရှိနေတယ်လို့ပြောရမယ်ထင်ပါတယ်ဒီလိုကိစ္စမျိုးတွေမရှိအောင်အစိုးရနဲ့လွှတ်တော်ကအရေးမယူနိုင်သမျှကာလပတ်လုံးလူအခွင့်အရေးချိုးဖောက်မှုရှိတဲ့ဆိုတော့ဆွဆွဲချက်နဲ့ဖိအားပေးမှုတွေပြစ်တင်ရှုတ်ချမှုတွေရှိနေအောင်မှဖြစ်ကြောင်းတင်ပြပါရစေတဲ့မောင်ဝင်းဟန်ဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ဟိုလက်တွေ့မှာဒီအမှန်တရားကိုဖော်ထုတ်နိုင်မှုဟိုအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချတဲ့ဦးဝေးလွင်လို့ဆိုလို့ရှိရင်လည်းဟိုတကယ်ကြတော့အစိုးရကိုအကြံပေးဖို့ဟိုအချက်လက်တွေစုဆောင်းပေးတဲ့ရှာဖွေပေးတဲ့ဟိုအဖွဲ့အစည်းဖြစ်နေကျွန်တော်တို့နားလည်ထားပါတယ်ဆိုတော့ဒီလိုမျိုးပေါ်လေဟိုရည်ရွယ်ချက်နဲ့ဖွင့်ထားတယ်ဒီအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနိုင်မှုဆိုရင်ဒီစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဘလို့အင်္ကာရက်တွေရှိတင်တယ်လဲကိုအောင်မျိုးမင်းရဲ့ဒီအစိုးရအနေနဲ့ရောဟိုပြင်ဖို့ဆိုရင်ဘာတွေပြင်ဖို့လိုရလို့ယူဆတယ်လဲ
ဟိုကျွန်တော်အတိအကျ၃ချက်ပြောချင်ပါတယ်ပါဝင်တဲ့သူတွေကိုယ့်ရဲ့တာဝန်ကိုလေးစားစိုက်နာပြီးပြန်မလိုက်ဖို့အတွက်အရန်အရေးကြီးပါပဲ။သူသားစီငါနာစီဆိုတဲ့စိတ်ဓာတ်မရှိဖို့လိုအပ်တယ်။နောက်တစ်ခါကသူရဲ့လုပ်ပိုင်ခွင့်မှာခုနကဆရာဦးရဲ့လွင်တို့ရဲ့ကော်မရှင်ဆိုလို့ရှိရင်အမှန်တော့လူခွေရင်စုံစမ်းစစ်ဆေးမှုကိုသူတို့လုပ်ပိုင်ခွင့်မရှိဘူးခင်ဗျ။သူတို့ကပြဿနာရဲ့အခြေကိုရှာဖွေဖို့ထောက်တာပြင်ဖြစ်တယ်။အဲတော့လူခွေရင်စုံစမ်းစစ်ဆေးမှုကိုလှုပ်ဆောင်မယ်ဆိုရင်ဒီအခါရဲ့လှုပ်ဆောင်ချက်ကိုအတိအကျပြဋ္ဌာန်းပေးဖို့သူတို့လုပ်ပိုင်ခွင့်လည်းပေးဖို့လိုအပ်ပါတယ်။နောက်တစ်ခါကဘလောက်ထိပဲကျွန်တော်ဆုံးဖြတ်ချက်တွေချချဘလောက်ထိပဲအကြံပေးမှုလုပ်လို့တာဝန်ရှိတဲ့သူတွေကဒါကိုမလေးစားလို့ရှိရင်ဒီကော်မရှင်ကအလကားပဲဖြစ်မှာပါ။ဒါကြောင့်မလို့ထပ်ပေါ်လာတဲ့အကြံပြုချက်တွေထပ်ပေါ်လာတဲ့အဖြစ်မှန်တွေကိုတရားဥပဒေနဲ့ညီအကောင့်ထည့်ဖို့နိုင်တော့အစိုးရနဲ့တာဝန်ရှိသူအဖွဲ့တွေရဲ့လေးစားမှုကနောက်ဆုံးအဆင့်အနေနဲ့အရေးကြီးဆုံးလို့လည်းထင်ပါတယ
်။ဟုတ်ကဲ့အဲ့တော့ဆရာဦးသိန်းသန်းဦးရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့ပို့ပြီးတော့ထိထိရောက်ဖြစ်ဖို့ဆိုလို့ရှိရင်ဟိုဘယ်လိုမျိုးတွေစောင့်တင်တယ်လဲအစိုးရအနေနဲ့ရောအခုလက်ရှိအခြေအနေကိုပြင်မယ်ဆိုရင်ဘယ်လိုချက်တွေကိုပြင်တင်တယ်လို့ယူဆလဲခင်ဗျာ
ကျွန်တော်တို့နံပါတ်1 constitution ပေါ့နော်ဒီပါဝင်တဲ့ပပောင်းတဲ့ပုဂ္ဂိုလ်တွေလွတ်လပ်တဲ့ပုဂ္ဂိုလ်တွေဖြစ်ရမှာဗျဥပမာလေဘရောင်းကော်မရှင်မှာဟိုပြည်ရေးဝန်ကြီးဌာနညွန်ချုပ်ကိုထည့်စုံစမ်းခိုင်းတာမျိုးဒါမျိုးကမဖြစ်စင်ဘူးဗျမပါတတ်ဘူးနောက်အဲ့လိုလွတ်လွတ်လပ်လပ်ပညာရှင်တွေပညာရှင်တို့အများပြည်သူလေးစားယုံကြည်ချက်တွေဖြစ်ရမယ်ဥပမာအားဖြင့်ဟိုတပ်မတော်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေဖြစ်တယ်ဆိုတပ်မတော်နဲ့ပတ်သက်လို့တယောက်မှမပါတာကောင်းတယ်ဗျနော်အရာဟိုအရင်အငိမ့်စားအရာရှိလို့အသွင်ကြောင်းထိုင်လို့ဘယ်သူမှမပါပါနဲ့နံပါတ်၁ကကော်မရှင်မှာပါဝင်တဲ့ပုဂ္ဂိုလ်များရဲ့အရေးအသွေးနဲ့လွတ်လပ်မှုအာမခံနိုင်မှုလိုတယ်နံပါတ်၂ကဒီလူတွေကအရေးချင်းနဲ့ရှိရမယ်နောက်တစ်ခါဟိုလွတ်လွတ်လပ်လပ်တွားနိုင်တဲ့တွေ့ရှိချက်တွေကိုလည်းပေါ်ထုတ်နိုင်တဲ့အားမျိုးလုပ်ပေးရမယ်၃ကအဲ့ဒီသူတို့ကိုထောက်ကူတဲ့မီဒီယာဆာဗစ်ရှိရပါလိမ့်မယ်မီဒီယာတွေကိုလည်းပဲသူတို့နဲ့အတူတွားပြီးတော့လေ့လာခွင့်စုစမ်းခွင့်တော်နေရာကပြိပြင်းထားတာမရှိဘဲနဲ့လွတ်လွတ်လပ်လပ်ကြောဆူခွင့်နေပြီးမယ်ဆိုရင်တော့ကော်မရှင်ရင်ဟာအရည်သေးကိုလည်းပြည်စုံမယ်ဒီကထောက်ပံ့နိုင်ရမယ်လို့ကျွန်တော်ယူမယ်ဒါမျိုး
ဟုတ်ကဲ့ကျေးဇူးပါအဲ့တော့ကျွန်တော်ဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဆရာဦးဝေလွင်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုဆရာဦးဝေလွင်ကတော့ဟိုစောပိုင်းကနေပြောထားတာရှိပါတယ်ဟိုဟိုလူတဲ့ဆိုင်မူပို့ပြီးတော့ဟိုဟိုဟာကြည့်တဲ့နဲ့ဆိုတော့အယူဆရှိပါတယ်ဆိုတော့ကျွန်တော်ဒီဟိုလူတွေဟိုရွေးချယ်ဖို့တိကျလွတ်လပ်ဖို့ဆိုပြီးရှေ့ကဟိုဆွေးနွေးတဲ့သူတွေပြောတဲ့ဟာမျိုးတော့ကျွန်တော်ပြောချင်တော့ပါဘူးဒါပေမဲ့ကိုအမျိုးမျိုးထောက်ပြတဲ့အထက်မှာကျွန်တော်တခုတွေ့တာကတော့လုပ်ပိုင်ခွင့်တွေပိုပေးတဲ့နဲ့နောက်တစ်ခုကဒီဟိုပေါ်လီဒီစုံစမ်းစစ်ဆေးတဲ့အဖွဲ့တွေကပြောတဲ့ဒီဟိုပေါ်လီဟိုအကြံပြုတဲ့အချက်တွေကိုအကောင့်တွေဖော်မှုတွေဟိုအားနည်းတဲ့အပိုင်းတွေကိုလည်းကျွန်တော်ဆွေးနွေးရမှာကြားပါတယ်ဆိုတော့တကယ်တော့ဒီကိုဦးဝေးလွင်တို့အဖွဲ့အစည်းတွေစုံစမ်းစစ်ဆေးနေတဲ့လူတွေအတွက်ပိုပြီးထိထိရောက်လုံနိုင်ခံနိုင်မှုဆိုရင်ဟိုလုံပိုင်ခွင့်တို့အကောင့်ထဲဖုံးမှုအပိုင်းတို့ဘလို့အားနည်းချက်မျိုးတွေကိုပြင်သစ်နေလို့ဦးဝေးလွင်နေနဲ့ယူဆမိလေ
ကျွန်တော်တို့တွေ့တာတော့ကျွန်တော်တို့ပေးလိုက်တဲ့အကြံတွေကိုလက်တွေ့အကောင့်ထဲဖော်ဖို့ဆိုတာတော့အကြီးဆုံး challenge တစ်ခုပါလေ။အဲ့ဒါကတော့ဖြင့်အာဏာပိုင်များကလုပ်ရမယ့်ကိစ္စဖြစ်တယ်။အကောင့်ထဲဖော်တဲ့နေရာမှာလည်းတဲ့ဘလောက်အထိအကောင့်ထဲဖော်သွားပြီးပြီဆိုတာကို monitor လုပ်ဖို့ဒါလည်းလိုအပ်ပါလေ။ဘာကြောင့်လဲဆိုတော့ကော်မရှင်နေရပေးလိုက်တဲ့အကြံဉာဏ်นี่ဘလောက်ကောင်းတော့ညာလဲပဲလက်တွေ့မှာအကောင့်တွေပေါ်တဲ့နေရာမှာအားနည်းနေမယ်ဆိုလို့ရှိရင်ပြဿနာရဲ့အဖြေတွေဟာကျွန်တော်တို့ပေါ်လာဖို့နည်းနည်းခက်ခဲတယ်နှောင့်နှေးနိုင်ကြအကြောင်းရှိပါလေအဲ့တော့ဒီ implementation လို့ခေါ်တဲ့အကြံဉာဏ်အများကိုအကောင့်တွေပေါ်တဲ့နေရာမှာတော့တွတ်တွတ်လက်လက်ထက်ထက်မြက်မြက်ကလေးလုပ်နိုင်ဖို့ပေါ့ဗျာကျွန်တော်တို့သုံးတဲ့အသုံးလေးရှိပါလေ low hanging fruit ဆိုတာဟိုကျွန်တော်တို့မြင်းမြန်ဆန်လန်လုပ်နိုင်တော့လောလောကူကူလုပ်နိုင်တော့အလုတ်ကလေးတွေကိုလုတ်ပြလိုက်ပြီဆိုရင်ပြည်သူရဲ့ယုံကြည်မှုကရလာပြီအဲ့ဒါဆိုရင်ပြည်သူရဲ့ပူပေါင်းမှုရသွားပြီဆိုရင်ကျွန်တော်ပြဿနာများကိုဖြေရှင်းမှုအတွက်အများကြီးလွယ်ကူသွားမယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ခင
်ဗျာဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးဝေးလွင်ညီမရင်းမြမအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းရှင်းနေဦးသိန်းတန်းဦးနဲ့စာရီအီးမေးလ်တွေနဲ့ပေးပို့တဲ့ပုဂ္ဂိုလ်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးရဲ့ဒါရိုက်လေလိုက်အစီအစဉ်ပါရှင်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ
ပြည်ထောင်စုလန်ဒန်မြို့မှာရှိတဲ့ London Bridge တရားပေါ်မှာစနေနေ့ဒေသဆန်တော်ကြီးည10:00မိနစ်လောက်ကဗန်ကားဒဇင်းနဲ့လူတွေကိုလိုက်တိုက်တာကြောင့်တရားပေါ်မှာရှိတဲ့သူတချို့ထိခိုက်ဒဏ်ရာရပြီးလမ်းဘေးမှာလဲကျကုန်တယ်လို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုကိုအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုအဖြစ်ကင်တွယ်ဆောင်ရွက်နေကြောင်းလဲလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်အခင်းပြတဲ့အချိန်ကတရားပေါ်မှာရှိနေတဲ့မြင့်မြင့်တက်တဲ့ရဲ့အဆိုအရတရားပေါ်မှာရှိတဲ့သူတွေကိုအဖြူရောင်ဗန်ကားနဲ့လိုက်တိုက်ခဲ့တာကြောင့်လူ၈ဦးလောက်လမ်းဘေးမှာလဲကျကုန်တယ်လို့ဆိုပါတယ်အခင်းဖြစ်သွားတဲ့နေရာအနီးမှာတင်းနတ်တန်တွေလည်းကြားရတယ်လို့ဆိုပါတယ်ဗန်ကားဟာသိမ့်မြစ်ကိုဖျက်ဖောက်ထားတဲ့တရားပေါ်ကနေတောင်မက်ကိုဦးတည်ပြီးအရှင်ပြင်းပြင်းနဲ့မောင်းလာတာကိုတွေ့ရကြောင်းလည်းမြင့်မြင့်တက်တွေကပြောပါတယ်ရိုက်တာသတင်းဌာနကိုပြောပြတဲ့တခြားမြင့်မြင့်တက်တွေရောက်ရဲ့အဆိုအရကတော့လူတချို့ဟာဓာတ်တန်ရာတွေရထားကြပုံရတယ်လို့ဆိုပါတယ်ထိခိုက်ဒဏ်ရာမှုအခြေအနေတွေကိုတော့အခုချိန်ထိအာဏာပိုင်တွေကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးလန်ဒန်ကလာတဲ့တခြားသတင်းတွေကတော့အမျိုးသားနှစ်ဦးဟာလဲဗန်ကားနဲ့တိုက်တဲ့မရှိမနှောင်းအချိန်လောက်ကလန်ဒန်ဘရစ်ဂျ်တရားရဲ့တောင်ဘက်မလမကမှာရှိတဲ့ဘိုရိုဇီးထဲမှာရှိတဲ့စားတောက်ဆန်တစ်ခုထဲဝင်ပြီးအမျိုးသားနှစ်ဦးကိုဓားနဲ့ထိုးခဲ့တယ်လို့ဆိုပါတယ်လန်ဒန်ကလာတဲ့တခြားသတင်းတွေအရကတော့တိုက်ခိုက်မှုဟာမတူညီတဲ့နေရာ၃နေရာမှာဖြစ်နေတယ်လို့ဖော်ပြကြပါတယ်ဒါဟာမလာကစားလို့အကြမ်းဖက်တိုက်ခိုက်မှုလန်ဒန်မြို့မှာ၃ခုဖြစ်တာလည်းဖြစ်ပါတယ်အခုချိန်မှာတော့အခင်းဖြစ်တဲ့နေရာကိုလက်နက်ကင်ပြည်တင်ရဲတပ်ဖွဲ့တွေကလုံခြုံရေးတာဝန်ယူထားပြီးအဲ့ဒီနေရာကိုမလာကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ
်။ကျေးဇူးပါရှင်။ကိုစော်ဝင်းလိုင်ကနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ဒေါခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့အိုက်တင်ဦးတကူပါရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.